Welcome to the Voice of America in Burmese.
Mingla menek imashin. Washington Bureau of BOA American အတန်ကနေ2018ခုနှစ်မတ်လ3ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30နှင့်40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို Facebook ဖြစ်တဲ့ BOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဘာကီနာဖာဆိုမြို့တော်ကပြည်နယ်တန်ယုံဟင်ကျေးမှုဌာနနဲ့နိုင်ငံစစ်ဌာနချုပ်တို့ကိုလက်နက်ကန်အုပ်စုတစုကချိန်ကပ်စီစဉ်ပြီးတိုက်ခိုက်ခဲ့တယ်လို့နိုင်ငံဆိုရာတွေကပြောပါတယ်။မြန်မာနိုင်ငံမှာအငင်းပွားနေတာတွေကိုငြင်းငြင်းစွာဖြေရှင်းနိုင်မယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကပြောပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေနိုင်ငံကိုလာရင်ပူပေါင်းလှုပ်ဆောင်ပေးစရာမလိုဘူးလို့ဖိလစ်ပိုင်သမ္မတကရဲနဲ့စစ်တပ်ကိုပြောလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အရေးပေါ်အုတ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာအာဏာပိုင်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ
် States of emergency across the globe are synonymous with extensive and human rights and sustained human rights violations
ဒါကတော့လူခွင့်ရေးဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကလည်းဘယ်လိုတုံ့ပြန်ခဲ့သလဲဆိုတာကိုသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။ဒါအပြင် American စစ်သည်ပေါ်တောင်တရုတ်ပင်လယ်ပြင်ကိုလာလို့ရှိရင်တရုတ်ဘက်ကနေပြီးတော့ဂျင်းနက်ဖွယ်မရှိကြောင်းသတင်းဆောင်မကိုလည်းတင်ပြပေးဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစာရာတွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင
်ဘာကီနာဖာဆိုနိုင်ငံအူဝါဂါဒူဂိုမြို့တော်ကပြည်နှင့်တန်ယုံနဲ့ယဉ်ကျေးမှုဌာနနိုင်ငံစစ်ဌာနချုပ်တို့ကိုလက်နက်ကန်ဥစုတစုကတောက်ကြနေမှာချိန်ကိုက်စီစဉ်ပြီးတိုက်ခိုက်ခဲ့ကြတယ်လို့ဘာကီနာဖာဆိုနဲ့ပြည်သစ်အစိုးရတို့ကပြောကြပါတယ်တိုက်ခိုက်သူ10ဦးကိုတုံ့တင်ခဲ့ပြီးစစ်သား9ယောက်ထဲမှနေတည်ဆုံသွားတယ်လို့ဘာကီနာဖာဆိုအစိုးရကပြောပါတယ်စစ်သား၄ယောက်ကတန်ယုံမှာတည်ဆုံပြီးနောက်၄ယောက်ကစစ်ဌာနချုပ်မှာတည်ဆုံတာပါတည်ဆုံသူအကြီးအကျယ်တိုးလာနိုင်တယ်လို့တခြားသတင်းရင်းမြစ်တွေကိုကိုးကားပြီးသတင်းဌာနတွေကဖော်ပြပါတယ်ပြင်သစ်တန်ယုံကိုဝန်တိုက်တဲ့လူတွေကိုတုံ့ပြန်လိုက်ပြီးတဲ့နောက်တန်ယုံနဲ့ယဉ်ကျေးမှုဌာနတို့မှာအခြေအနေကိုထိန်းချုပ်နိုင်ခဲ့တယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးယန်အီဗ်လိုဒရီယန်ရဲ့လက်ထောက်သူကပြောပါတယ်ဒါပေမဲ့တောက်ကြနေနောက်ပိုင်းမှာအူဝါဂါဒူဂိုမြို့တော်နောက်ပိုင်းကစစ်ဌာနချုပ်မှာစစ်နက်တန်တွေကြားခဲ့ရပြီးတခြားတိုက်ခိုက်သူတွေကိုတုံ့ပြန်ခဲ့ပါတယ်အကြတာတိကိုက်တည်ဆုံတဲ့အခြေအတွက်ကိုတရားဝင်ရေးတွက်ထားတာမရှိသေးဘူးလို့တင်ကြားရေးဝန်ကြီးရမီစ်ဖူဂန်စ်ဒန်ဒီဂျနူးကပြောပါတယ်။ဒါပေမဲ့မြို့လေကောင်ကမြူနီစီပယ်အားကစားရုံမှာဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းကိုဒဏ်ရာရသူဒါဇင်ပေါင်းများစွာရောက်လာတယ်လို့ပြောပါတယ်။တိုက်ခိုက်မှုရဲ့လက်သက်အဖြစ်ဘယ်သူမှကြေညာတာမရှိသေးပေမဲ့လွန်ခဲ့တဲ့နှစ်နိုင်ငံတွင်မြို့တော်မှာနိုင်ငံသားတွေကိုပြစ်မှတ်ထားပြီးအစ္စလာမ်စွန့်ရောက်ဝါဒီတွေကတိုက်ခိုက်တာနှစ်ကြိမ်ထက်မနည်းရှိဘူးပါတယ်။
ဆိုမာလီယာနိုင်ငံရှာဘဲလီအလဲပိုင်းဒေသမှာတောက်ကြနေကအယ်ရှာဘတ်စစ်သေးကြွတွေချုံခိုးတိုက်ခိုက်တာကြောင့်အာဖရိကသမ္မဂတပ်ဖွဲ့ဝင်၅ဦးထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေနဲ့လုံခြုံရေးဘက်သတင်းရင်းမြစ်တွေက VOA ဆိုမာလီယာဘာသာဌာနကိုပြောလိုက်ပါတယ်။ဒါအပြင်ရှဲလဘီအောက်ပိုင်းဒေသကစစ်စခန်းတစ်ခုနားမှာလည်းအသေးခံဘုံးခွဲပြီးနောက်ဆက်တွဲတိုက်ခိုက်ခဲ့တာကြောင့်ဆိုမာလီစစ်သား၅ဦးထက်မနည်းသေဆုံးရတာသေဆုံးခဲ့ရတာဟာလည်းဒီအယ်ရှာဘတ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တန်လျာရှိထားပါတယ်ဒီတိုက်ခိုက်ခံရတဲ့နေရာဟာမိုဂါတရှူးမြို့တော်အနောက်တောင်ဘက်မိုင်20လောက်အကွာမှာရှိပါတယ်။ဒါအပြင်မိုဂါတရှူးမြို့တော်ရဲ့မြောက်ဘက်မိုင်20အကွာဘလတ်မြို့နီထောက်ပံ့ရေးပစ္စည်းတွေအပြည့်တင်လာတဲ့ထရက်ကားယာဉ်တန်းကိုစောင့်ကြပ်လိုက်ပါလာတဲ့ဘရွန်ဒီစစ်သားတွေကိုလည်းပြစ်မှတ်ထားပြီးဒီအယ်ရှာဘတ်အဖွဲ့ကချုပ်ကိုတိုက်ခိုက်ခဲ့ပါသေးတယ်။ဒီထဲမှာဘရွန်ဒီတပ်ဖွဲ့ဝင်9ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရသွားတယ်လို့အမည်မဖော်လို့တဲ့ဆိုမာလီစစ်ဘက်သတင်းမြစ်တစ်ခုက VOA ကိုပြောပါတယ်။ဒါအပြင်ဆိုမာလီနိုင်ငံဆိုင်ရာအာဖရိကသမဂ္ဂမစ်ရှင်အေမီဆာမာတာဝန်ထမ်းဆောင်နေတဲ့ဒီဘရွန်ဒီတပ်ဖွဲ့ဝင်9ဦးထက်မနည်းချုံကိုတိုက်ခိုက်ခံရတဲ့ပြီးကြာဆုံးသွားတယ်ဆိုတာကိုလည်းဘရွန်ဒီဒုသမ္မတက VOA ကိုအတိအပြုပြောကြားလာပါတယ်တကယ်တော့ AU တပ်ဖွဲ့ဝင်အယောက်20ကျော်ကိုတပ်ပစ်လိုက်တယ်လို့အစဘက်ကပြောပေမဲ့ဒီရေးထွက်ဟာလွန်ကျွန်ပြောတာလို့စစ်ဘက်တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ
ရုရှားနိုင်ငံဟာနျူကလ িয়ার သဘောတူစာချုပ်ပါလိုက်နာလုံဆောင်ရမှာတွေကိုချိုးဖောက်တယ်လို့အမေရိကန်ကစွပ်စွဲတာကိုရုရှားကညင်လိုက်ပြီးကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းကျင်တာသာဖြစ်တယ်လို့ပြောပါတယ်ဒီကိစ္စကိုလည်းနဲ့အပြိုင်တက်ဆင်မှုအစအဖြစ်လုံးဝမယူဆသင့်ပါဘူးလို့ရုရှားဆိုရဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကတောက်ကြနေမှာပြောပါတယ်မိမိတို့နိုင်ငံကိုတိုက်ခိုက်ဖို့အစီအစဉ်မရှိသူတွေအတွက်ဒီလက်နက်တွေဟာချင်းချောက်မှုမဟုတ်ပါဘူးလို့လည်းဆိုပါတယ် ရုရှားနိုင်ငံရဲ့အစစ်မြင့်နျူကလ িয়ার လက်နက်အသစ်တွေကိုသမ္မတဗလာဒီမီယာပူတင်ကနိုင်ငံတော်ခြေပြမင်ကွန်းပြောတဲ့အချိန်မှာကြေညာသွားပြီးနောက်တည့်မှာပဲပြောခွင့်ရပက်စကော့ဖ်ကအခုလိုပြောတာပါလက်နက်သစ်တွေထဲမှာကမ္ဘာဘယ်နေရာကိုမဆိုရောက်နိုင်ပြီးအမေရိကန်ရဲ့ဒုံးခွင်းထုတ်စနစ်ကိုရှောင်ကွင်းနိုင်စွမ်းရှိတဲ့ကိုပြောက်နျူကလ িয়ার ဒုံးကျည်တွေလည်းပါတယ်လို့သမ္မတပူတင်ကပြောပါတယ်သမ္မတပူတင်ရဲ့ဒီပြောဆိုချက်တွေဟာလက်ခံနိုင်ပေါ်ရမရှိသလိုတံပြန်တက်ရောက်မှုဖြစ်စေတယ်လို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ကလည်းဝေဖန်ပြောဆိုပါတယ်စီးရေးတိုက်ပွဲအသစ်တစ်ခုဒါမှမဟုတ်လက်နက်ပြန်ဆိုင်မှုအသစ်တစ်ခုကိုမမီလို့မလို့ရင်းတဲ့အကြောင်းနေတူအဖွဲ့ပြောခွင့်ရမျိုးသမီးအိုဝါနာလန်ဂစ်ကူကတောက်ကြနေထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်မဟာဗျူဟာမြောက်တည်ငြိမ်ရေးဆိုင်ရာအဓိကဆွေးနွေးမဲ့ရုရှားအမေရိကန်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတာကိုရုရှားဘက်ကရွှေ့ဆိုင်းလိုက်တယ်လို့ရုရှားခြေဆိုင် RNA သတင်းဌာနကတောက်ကြနေမှာပဲပေါ်ပြပါတယ်
ဆီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်ဒေသတိုက်ပွဲတွေထဲမှာတူရကီတပ်သား၈ဦးကြာဆုံးခဲ့ပြီးတဲ့နောက်ထပ်၃ဦးထဏ်ရန်လည်းရခဲ့တယ်လို့တူရကီစစ်တပ်ဘက်ကထုတ်ပြောလိုက်ပါတယ်။ YPG လို့တကောက်ခေါ်တဲ့ဆီးရီးယားကတ်သဘုံတွေကိုဇန်နဝါရီလကနေစပြီးတူရကီအစိုးရဘက်ကနေသာလွင်ခက်စစ်စင်ရေးဆင်နွှဲလာခဲ့ရမှာအခုတိုက်ပွဲကအသေးပြောက်အများဆုံးခံလိုက်ရတာပါ။တူရကီသမ္မတပြောခွင့်ရအီဘရာဟမ်ကလင်ကတူရကီအာဇာနည်စစ်သားတွေကိုဖျားသခင်နေနဲ့ငြင်းချမ်းစွာဆောက်ရှောက်ပေးတော်မူပါကြာဆုံးသွားတဲ့စစ်သားတွေရဲ့မိသားစုတွေနဲ့ဆွေမျိုးမိသားစုတွေအတွက်လည်းဝန်ထဲချောင်းတဝန်လာပေးပို့လိုက်ပါတယ်လို့တင်တန်အင်တာနက်ဆာမင်နာကနေရေးလိုက်ပါတယ်တူရကီနိုင်ငံရေးပါတီတွေကြားမှာညီညွတ်မှုကိုပြသတဲ့အနေနဲ့တူရကီတက်ခံပါတီ Republican ပြည်သူ့ပါတီခေါင်းဆောင်ကမယ်ဂစူဒန်ဂရူကလည်းတူရကီစစ်တပ်ပေါ်ယုံကြည်မှုအပြည့်အဝရှိထားတဲ့အကြမ်းဖက်မှုတွေကိုနှိမ်နေရမှာတူရကီတပ်တွေနောက်ဆုံးအောင်ပွဲခံမယ်ဆိုတာသံသယမရှိဘူးလို့ Twitter ကပဲရေးလိုက်ပါတယ်တူရကီကာကွယ်ရေးဝန်ကြီး Nuruddin Canikil ကလည်းဒီတလွန်ခက်စစ်စင်ရေးတဲ့မှာအခုချိန်ထိတူရကီစစ်သားစုစုပေါင်း42ဦးအသက်ပေးခဲ့ရပြီးဆီးရီးယားလက်မျိုးရေးတပ်ဖွဲ့ဝင်ပေါင်း116ဦးကြာဆုံးခဲ့ရတယ်လို့တောက်ချာနေကထုတ်ပြောလိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ไลโดมีตา48 kHz 6153ญาเนดุติยานายเวมาไลแลมีตา190 kHz 1505รูก็เนทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไลโดมีตา20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
် view ကနေစနေမနေ့ဖက်တရင်မြောက်ကိုတိုက်ရဲဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ပြစ်ခတ်ရဆက်ရေးသဘောတူစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ပြီးရေးရှိခိုင်မာတဲ့ငြိမ်းချမ်းရေးအတွက်အခြေအနေကောင်းတွေဖန်တီးနိုင်ဖို့မြန်မာနိုင်ငံကသက်ဆိုင်သူတွေအားလုံးကြားအငင်းပွားတာတွေကိုဆွေးနွေးညှိနှိုင်းမှုကနေတဆင့်ငြိမ်းချမ်းစွာဖြေရှင်းနိုင်မယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကြားရေးဌာနကပြောပါတယ်။တတိယကြိမ် 27 ရာစုပင်လုံးကြီးလာခံကို AB လကိုမေလာဇန်းမှာကျင်းပနိုင်မယ်ဆိုတဲ့သတင်းပေါ်တောက်ကြနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာချုံငင်းကတုံ့ပြန်ပြောဆိုတာပါ။မြန်မာပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်သက်ဆိုင်သူအားလုံးရဲ့ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံကအစဉ်ထောက်ခံတဲ့အကြောင်းနဲ့အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်နေတဲ့အကြောင်းလဲပြောခွင့်ရဟွာချုံရင်းကပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကျင်းပမယ့်အချိန်ကိုဖေဖော်ဝါရီလ28ရက်ကနေပြီးတော့မှကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရေးသဘောတူစာချုပ်အကောင့်တေဖုံမှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM အတွင်းသဘောတူညီခဲ့ကြတာပါ။ဇန်နဝါရီလကမှကျင်းပဖို့အစောပိုင်းကရထားခဲ့ပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပတာတွေလူမှုတွဲဆောင်ဆွေးနွေးပွဲတွေအတွက်အဆင်ပြေဖြစ်ခဲ့ပြီးတဲ့နောက်ရွှေ့ဆိုင်းထားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာညီညာရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေပြီးဒုတိယကြိမ်27ရာစုပြည်လုံးညီလာခံဖုံပွဲကိုမြောက်ပိုင်းမဟာမိတ်အဖွဲ့တက်ရောက်ရေးအဓိကကြားဝင်ဆက်ဆက်ပြီးခဲ့ပါတယ
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့နိုင်ငံထဲမူရေးစေဝါတိုက်ဖြတ်ရေးအစီအစဉ်မှာဥပဒေမဲ့တက်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂဘက်ကဆွဆွဲပြီးစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒူတာတေကဆက်ပြီးဒီကုလသမဂ္ဂစုံစမ်းရေးစစ်ဆေးအဖွဲ့နဲ့ဘာမှပူးပေါင်းလုပ်ပေးစရာမလိုဘူးလို့ရဲတွေစစ်သားတွေကိုထုတ်ပြောခဲ့ပါတယ်။ဒီမူရေးစေဝါတိုက်ဖြတ်ရေးတဲ့တက်ဖြတ်မှုပေါ်ကုလသမဂ္ဂဘက်ကနေအထူးကိုယ်စားလှယ်ဆေးလွှတ်ပြီးစစ်ဆေးမဲ့အစီအစဉ်ကိုအရင်ဖိလစ်ပိုင်ဆိုရအနေနဲ့လက်ခံမယ်လို့ပြောခဲ့ပြီးမှပဲသမ္မတဒူတာတေဘက်ကအဲ့လိုလက်ခံမှာမဟုတ်ဘူးလို့ဒေါသတကြီးညင်းဆိုတုံ့ပြန်လိုက်တာပါ။သမ္မတဒူတာတေကပဲလူခွင့်ရဲ့အတွက်ပဲဖြစ်ဖြစ်ဘလို့အထူးကိုယ်စားလှယ်မျိုးပဲရောက်လာအားလုံးကိုအမိန်ပေးလိုတာကဘာမှပြန်ဖြေစရာမလိုဘူးသူတို့ကဘာကောင်တွေမို့လို့ဖြေရမှာလဲကိုတိုင်ပြည်ကိုကိုဘာသာကိုအုပ်ချုပ်နေတာကိုသူတို့ကဘာကောင်တွေမို့လာဆွဲရမှာလဲလို့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်သမ္မတဒူတာတေကဆက်ပြီးကုလသမဂ္ဂဘက်ကနေမှားတော်တွေလုပ်ခဲ့လို့လာမေးလို့ရှိရင်လည်းဘာမှပြန်ဖြေစရာမလိုဘူးဘာကြောင့်ပြန်မဖြေတာလဲလို့သူတို့ဆက်မေးလိုက်ရင်လည်းရဲဘော်တို့မှကာကွယ်ရေးဦးစီးချုပ်ကြီးရှိတယ်လို့ပြောလိုက်သူကပဲပြန်ဖြေမှာလို့ပြောလိုက်ဖို့ရဲတွေနဲ့စစ်သားတွေကိုပြောခဲ့တာဖြစ်ပါတယ်တကယ်တော့လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့တဲ့ဖိလစ်ပိုင် နိုင်ငံမှာသမ္မတဒူတာတရဲ့မြို့စေဝါတက်ဖြည့်အစီအစဉ်ပေါ်လူခွင့်ရေးလှုပ်ရှားသူတွေကတော့လူသားလူပေါ်ကျွလွန်တဲ့ရာဇဝမှုမြောက်တဲ့ပြစ်မှုဖြစ်တယ်လို့ထုတ်ပြောနေကြပါတယ်။မြို့စေဝါမှုနဲ့မတင်ကားသူတွေဖြစ်တက်ဖြတ်ခံရတဲ့အရေးအတွက်ဟာ4000ကျော်ရှိခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့သေဆုံးသူရေးတဲ့ဟာ12000ကျော်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ။
သမ္မတဒေါ်နယ်ထရမ့်ဟာသူ့အရင်အမေရိကန်ဆိုးရွားတွေနဲ့လုံးဝမတူသလိုကွဲပြားတဲ့မူဝါဒရှိတယ်ဆိုတာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နားလည်ရမယ်လို့ထင်ရှားတဲ့ Republican လွှတ်တော်အမတ်တယောက်ကပြောလိုက်ပါတယ်။ကင်ဂျွန်အွန်ဟာလုံးဝကိုမတူကွဲပြားသူတူဖြစ်တဲ့သမ္မတထရမ့်နဲ့ရင်ဆိုင်နေရတာပါ။သူဟာသမ္မတဘရက်အိုဘားမားနဲ့ဆက်ပြီးရင်ဆိုင်နေရတာမဟုတ်ပါဘူးလို့အိုက်ဒါဟိုပြည်နယ်ထက်လွှတ်တော်အမတ် James Rich က VOA ကိုရီးယားဘာသာဌာနကိုပြောပါတယ်။ Mr. Rich ဟာအထက်လူတော်နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်ပြီးတောင်ကိုရီးယားမှာကျင်းပတဲ့ဆောင်းရည်အိုလံပစ်ပွဲတော်ပိတ်ပွဲအခမ်းအနားကိုအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တူတက်ရောက်ခဲ့ပါတယ်။သမ္မတထရမ့်ဟာအမေရိကန်အမိမြေကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့ကမ္ဘာတခြားနေရာတွေမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုကောက်ွယ်ဖို့အခိုင်အမာတန်တိထံချထားတယ်လို့အထက်လူတော်မှ Rich က VOA ကိုအင်္ဂါနေ့မှာပြောပါတယ်။အဲဒီလိုကောက်ွယ်နိုင်ဖို့အတွက်လူအပ်တံမှန်သမျှကိုလုပ်မှဖြစ်တယ်လို့လည်းဆိုပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဥရောပသမဂ္ဂကနေဗြိတိန်နိုင်ငံထွက်ခွာရေးသဘောတူညီချက်ကိုရဖို့ယုံကြည်မှုရှိထားတယ်။ဒါပေမဲ့ဘယ်သူမှလိုချင်တာအကုန်ရမှာတော့မဟုတ်ဘူးလို့သတိပေးလိုက်ပါတယ်။ဗြိတိန်အနေနဲ့ဒီ EU ဥရောပသမဂ္ဂကနေ၈နှစ်မေလမှာနှုတ်ထွက်ဖို့ရှိနေပေမဲ့စီးပွားရေးလုပ်ငန်းတွေကိုမထိခိုက်စေဘဲအသွင်ကူးပြောင်းနိုင်အောင်နှစ်နှစ်အချိန်ယူဖို့ဆန္ဒရှိလာခဲ့တာပါ။ဝန်ကြီးချုပ်မေရဲ့ Conservative Party ဝင်တွေနောက်နိုင်ငံရေးတိုက်ခန့်တွေနဲ့ဥရောပသမဂ္ဂတို့ကနေဗြိတိန်နှုတ်ထွက်ရေးညှိနှိုင်းရေးဆိုင်ရာယက်တီချက်ကိုထုတ်ပြန်ဖို့ဖိအားပေးလာချိန်မှာဝန်ကြီးချုပ်မေကအခုလိုသတိပေးလိုက်တာကဒီလုပ်ငန်းစဉ်ရဲ့အဓိကခြေလှမ်းကိုစချပြလိုက်တာဖြစ်ပါတယ်။လန်ဒန်မြို့တော်ဝန်ရဲ့ Mansion အိမ်တော်မှာဝန်ကြီးချုပ်မေစကားမိကုံးပြောရမှာဒီခက်ခဲနေတဲ့အနေအထားတွေကိုရင်ဆိုင်သွားဖို့လိုတယ်။ဗြိတိန်အနေနဲ့ဥရောပတစ်ခုတည်းသောဈေးကွက်ကနေထွက်တော့မှာဖြစ်တယ်။အခုလက်ရှိအနေအထားတွေပြောင်းသွားတော့မှာဖြစ်တယ်။ဥရောပနိုင်ငံတွေနဲ့အပြန်အလှန်ဈေးကွက်လက်လန်းမှုကသူနီးသူဟန်နဲ့ရော့ချသွားမှာတော့ဖြစ်တယ်လို့ဆိုလိုက်ပါတယ်။ဥရောပသမဂ္ဂဘက်ကတော့ဗြိတိန်အနေနဲ့ဥရောပသမဂ္ဂဖွဲ့ဝင်ဖြစ်ကနေရနေတဲ့အကောင်းဆုံးပိုင်းတွေကို cherry ခုသလိုရေးယူလို့တော့မရဘူးလို့ပြောရတာကိုတုံ့ပြန်နေတဲ့ဝင်းရုံမေကကုံတွေးစာချုပ်တွေထဲမှာနိုင်ငံတွေရဲ့အကျိုးစီးပွားပေါ်မူတည်ပြီးအပြောင်းလဲတွေရှိတာမို့ဒါက cherry ခုရလို့သတ်မှတ်ရင်လေကုံတွေးစာချုပ်တိုင်းက cherry ခုပဲဖြစ်သွားလိမ့်မယ်လို့ဆိုလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကိုကျော်ကျော်တိတ်နဲ့ကိုဝင်းမင်းပါရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြတာပါစနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုဒီလနှောင်းပိုင်းမှာအမေရိကန်လေယာဉ်တင်သင်္ဘောအုပ်စုတစ်ခုတွားရောက်ဖို့ရှိပါတယ်ဒီပေါ်တရုတ်နိုင်ငံကဒေါသတကြီးတုံ့ပြန်ကန့်ကွက်ပြီးတော့ပင်လယ်ပြင်တွင်းကကျွန်းငယ်လေးတွေမှာစစ်ဖက်ဆိုင်ရာတိစောက်မှုတွေအလင်းအမြန်လှုပ်ဆောင်နေတယ်လို့လေလာသူတွေကခန့်မှန်းထားပါတယ်တိုင်ပေကနေ Raffle Jennings ပေးပို့ထားတဲ့သတင်းလွှာကိုကုကျော်ကျော်သိန်းကပြောပြမှာပါ
လေနင်းသင်းပေါ် USS Carvinson နဲ့ပဲထင်းတုံးကြီးဖြတ်သင်းပေါ် USS Michael Murphy စစ်သင်းပေါ်အုပ်စုမှပါတဲ့ရေတပ်ဖွဲ့ဝင်9500ဟာလူသားစာနာမှုအကူအညီတွေပေးပို့ခဲ့ပြီးဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစိတ်ကမ်းမှာဖေဖော်ဝါရီလလယ်ကရနာခဲ့ပြီးတဲ့နောက်တောင်တရုတ်ပင်လယ်ကိုသွားကြမယ်လို့အမေရိကန်ရေတပ်ထုတ်ပြန်ချက်တခုမှပြောထားပါတယ်ဒီသင်းပေါ်အုပ်စုဟာပင်လယ်ပြင်တွင်လွတ်လပ်စွာသွားလာခွင့်ကိုမြင့်တင်ဖို့ဒေသလူမျိုးရေးတိုးတက်စေဖို့နဲ့ဒေသတွင်းမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်ဖို့ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အကျယ်အဝန်စတူယန်ကီလိုမီတာ3သန်းခွဲရဲ့60ရာခိုင်နှုန်းလောက်ကိုသူတို့ပိုင်တယ်လို့ပြောထားတဲ့တရုတ်ကတော့ဒီပြောဆိုချက်ကိုလက်ခံမှာမဟုတ်ပါဘူး။သူတို့ပိုင်တဲ့နေရာတွေလည်းရှိတယ်ဆိုပြီးတရုတ်နဲ့အပြိုင်ပြောထားကြတဲ့နိုင်ငံတွေကတော့စစ်အင်အားအကျတရုတ်ထက်ပိုပြီးအားနည်းတဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊တိုင်ဝမ်နဲ့ဗီယက်နမ်တို့ပါ။နေမီပိုင်တယ်လို့ပြောထားတဲ့အထက်မှာအမေရိကန်မပါပေမဲ့ရေချောင်းကုံသွယ်ရေးဆက်ပြီးလမ်းပွင့်နေစေဖို့အဲ့ဒီရေပြင်မှာပုံမှန်လိုကင်းတဲ့လေရှိပါတယ်။အမေရိကန်သင်္ဘောအုပ်စုသွားမှာကိုဂျိုဆိုသူတူကတော့ဖိလစ်ပိုင်လွှတ်တော်အမတ်ဂယ်ရီအလီဟာနိုပါ
။ I think it's important to show to the world that the South China Sea is an international water. That is not a private lake.
တောင်တရုတ်ပင်လယ်ဟာနိုင်ငံကရေပိုင်နဲ့ဖြစ်ပြီးတရုတ်နိုင်ငံရဲ့ကိုယ်ပိုင်ရေကန်ကြီးတစ်ခုမဟုတ်ဘူးဆိုတာကဘာကိုပြဖို့အရေးကြီးတယ်လို့ကျွန်တော်ယူဆတယ်။အမေရိကန်တိုင်းငံတွေကသာတရုတ်ကိုအန်တုနိုင်ဒါမှမဟုတ်တောင်တရုတ်ပင်လယ်မှာအင်အားချိန်ကွန်ညာညီမျှအောင်လုပ်ပင်းနိုင်ပါလိမ့်မယ
်။အမေရိကန်ရေတပ်သင်္ဘောအုပ်စုသွားမယ့်ပေါ်တွယ်ဝိုက်တဲ့နည်းနဲ့တရုတ်ကအမျက်ထိုးလိမ့်မယ်လို့ဩစတြေးလျနိုင်ငံဆစ်နီမြို့ခြေဆိုင်နိုင်ငံတကာရေးမူဝါဒဆိုင်ရာလိုဝီအင်စတီကျူကနိုင်ငံတကာလူမျိုးရေးဌာနဒါရိုက်တာဥဝန်ဂရီဟမ်ကခန့်မှန်းပါတယ်
။ What they're looking for is an excuse to ramp up the level of defense infrastructure on the
2013ခုနှစ်ကတည်းကသူတို့တိစောက်သိမ့်ပိုက်ထားတဲ့နေရာတွေမှာ ကာကွယ်ရေးဆိုင်ရာအခြေခံစောင့်တွေတွန်းမြင့်တိစောက်နိုင်ဖို့ကတရုတ်ကအကြောင်းရှာနေတာပါသူတို့လိုချင်တာကအမေရိကန်ရဲ့လှုပ်ဆောင်ချက်ကိုသူတို့ကိုရန်စတာဖြစ်ပုံဖော်ပြီးတော့သူတို့လှုပ်ချင်တာတွေလှုပ်လို့ရဖို့အတွက်ရမယ်ရှာပြီးသွယ်ဝိုက်အမြတ်ထုတ်ဖို့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ကမ္ဘာမှာအမေရိကန်နဲ့ရုရှားပြီးရင်တတိယဆင့်ရအကြီးဆုံးတရုတ်နိုင်ငံကနယ်မြေချက်ထွေနေတာနဲ့အမျှအမေရိကန်ပို့ပြီးရှိနေဖို့အရှိတောင်အရှနိုင်ငံတွေနဲ့တိုင်ဝမ်တို့ကတွန်းအားပေးနေတာပါဒါပေမဲ့မလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ဟာငြိမ်းချမ်းရေးထိန်းသိမ်းဖို့အတွက်တရုတ်နဲ့ရောအမေရိကန်နဲ့ပါလုပ်ကိုင်နေုံသာမကအရေးကြီးတဲ့ကုန်သွယ်ဘက်နှစ်နိုင်ငံစလုံးနဲ့စီးပွားဆက်ဆံရေးကိုလည်းဆက်လုပ်နေတာပါလေရင်တင်သင်းမို့အုပ်စုလာမန်ကိစ္စဒီနိုင်ငံတွေကဘာမှပြောမှာမဟုတ်ပေမဲ့သဘောကျလိမ့်မယ်လို့တိုင်ဝမ်တမ်ကန်တက္ကသိုလ်မဟာဗျူဟာလိလာရေးဌာနကအလက်ဇန်းဒါဝမ်လို့လိလာသူတွေကပြောပါတယ်
The reactions from other claimants would be in favor of their presence.
တရုတ်ကလွယ်လို့တခြားနိုင်ငံတွေကတော့အမေရိကန်ရှိနေတာကိုကြိုက်ကြမှာပါ။အမေရိကန်နဲ့ဗီယက်နမ်ကြားမှာအငင်းပွားစရာတခုခုရှိမယ်လို့ကျွန်တော်မထင်ပါဘူး။တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုတချို့လုံနိုင်ခြေကိုပြောထားတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးတောင်မှရေဘူးရအဖြစ်အမေရိကန်အခိုင်အမာရှိနေတာကိုလက်ခံပါပါ
။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်စပရလီကျွန်းစုတွေပေါ်မှာ2023ခုနှစ်ကတည်းကတည်ဆောက်မှု3ခုလှုပ်ထားပြီလို့ယူဆကြပါတယ်။ဒါ့အပြင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကပိုင်တယ်လို့ပြောထားတဲ့ပါရာဆိုကျွန်းစုနဲ့တန်တာကြောက်တန်း130ကိုလည်းတရုတ်ကထိန်းချုပ်ထားပါတယ်ခင်ဗျာ
။ကုချချောသိန်းပြောပြသွားတာပါ။ရုရှားစစ်တပ်အနေနဲ့ကမ္ဘာပေါ်ကဘယ်နေရာကပြစ်မှတ်ကိုမဆိုထိအောင်ပြစ်နိုင်တဲ့မဟာဗျူဟာကျတဲ့နျူကလ িয়ার လက်နက်သစ်အမြောက်အများပိုင်ဆိုင်ထားတယ်လို့ရုရှားအစိုးရကပြောကြားလိုက်တဲ့အပေါ်American စစ်ဖက်ထိတ်တန်းတာဝန်ရှိသူတွေကတော့တိတ်ပြီးတော့မှုစရာမလိုဘူးလို့ပြောကြားလိုက်ပါတယ်။ VOE သတင်းတော့ Jeff Selden သတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြမှာပါရှင
်။ရုရှားနိုင်ငံဘက်ကအဲ့လိုကြွားဝါပြီးပြောနေတာတွေဟာလုံနေကြအရာတွေဖြစ်တယ်လို့ American တာဝန်ရှိသူတွေကတော့ပြောပါတယ်။ရုရှားသမ္မတ Vladimir Putin ကသူတို့ရဲ့ nuclear လက်နက်သစ်ကိုဘယ်ဟာကမှထိန်းချုပ်တားဆီးနိုင်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တနပ်ပတ်ပြီးအိမ်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကတော့
President Putin has confirmed what the United States government
Russia ဘက်ကသူတို့မှမရှိဘူးလို့ညင်းဆိုပြီး American ဘက်ကအချင်းအတော်ကြာကလေးကတည်ထားတဲ့ကိစ္စကိုသမ္မတ Putin ကအတည်ပြုလိုက်တာပါ Russia နိုင်ငံရဲ့သဘောတူစာချုပ်အရသူတို့လိုက်နာရမယ့်တာဝန်တွေကိုတိုက်ရိုက်ချိုးဖောက်ပြီးတော့မတိမငြိမ်ဖြစ်စေမဲ့လက်နက်စနစ်ကိုစေစုနဲ့နဲ့ချီတည်ဆောက်နေခဲ့တာဖြစ်ပါတယ်
သမ္မတ Putin ကတော့သူတို့ရဲ့လက်နက်သစ်တွေဖြစ်တဲ့ nuclear ဆိုင်ရင်3ပဲထိန်းတုံးရောက်ကနေဖြစ်နိုင်တဲ့ nuclear ဆိုင်ရင်3ဝေးထိန် drone နဲ့အလွန်အမြန်တဲ့ hypersonic ဒုံးကျည်တွေဟာအကွာအဝေးအကန့်အသတ်မရှိပစ်လွတ်နိုင်ပြီးတော့ American ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုလည်းထိုးဖောက်ဝင်ရောက်နိုင်တယ်လို့ပြောပါရယ်။ဒါပေမဲ့ American Pentagon စစ်ဌာနချုပ်ကတော့ဒီထဲကလက်နက်တစ်ခုဖြစ်တဲ့ hypersonic ဒုံးကျည်နဲ့ nuclear ဆိုင်ရင်3 torpedo တွေကိုသူတို့ရဲ့ nuclear လက်နက်နဲ့ဆိုင်တဲ့အစိုးရခံစားမှကူကာပြောဆိုသွားခဲ့ပါရယ
်။ We've been watching Russia for a long time.
ကျမတို့အနေနဲ့ရုရှားကိုစောင့်ကြည့်နေတာကြားပါပြီ။ဒါကြောင့်ကျမတို့အနေနဲ့မအံ့ဩပါဘူး။ကျမတို့ဒီအပြည့်အဝပြင်ဆင်ထားတယ်ဆိုတာကိုအမေရိကန်ပြည်သူတွေအနေနဲ့စိတ်ချလက်ချရှိစေချင်ပါတယ်
။ဒါနဲ့ပတ်သက်ပြီးပြည်မကဘာမှာကြရရိုက်ခတ်မှုတွေဖြစ်လာဖို့တော့အများကြီးလိုသေးတယ်လို့ Force Analysis စီးရေးလေးလာသုံးသပ်မှုအဖွဲ့ကစီးရေးအကဲခတ် Simtek ကပြောပါတယ်။
Technically I don't believe they are real.
ကျွန်တော်အနေနဲ့ကတော့ဒါရီယာအခြေအနေကိုလုံးဝပြောင်းစေတယ်လို့မယူဆပါဘူး။
ဒါမဲ့လည်းအတိုင်းအတာတစ်ခုထိတော့ရိုက်ခတ်မှုတွေဆက်ပြီးရှိလာနိုင်တယ်လို့လည်း Simtek ကပြောပါတယ
်။ It's definitely effective to the degree that people are looking at
ဒူရီကရုရှားကိုချင်းချောက်မှုတစ်ခုပြန်ဖြစ်လာနေပြီဆိုပြီးမြင်းနဲ့အထီတော့တေချာပေါက်ရိုက်ခတ်မှုတွေရှိပါတယ်
။သမ္မတပူတင်အနေနဲ့ Ukraine နဲ့ Syria အရေးတွေမှာပါဝင်ပတ်သက်နေတဲ့အဓိကအရင်းခံအကြောင်းရင်းကတော့ရုရှားနိုင်ငံကိုကမ္ဘာအင်အားကြီးနိုင်ငံအဖြစ်အတိမတ်ပြုခံရဖို့ဆိုတဲ့အယူအဆဖြစ်တယ်လို့ American ကာကွယ်ရေးနဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ရုရှားသမ္မတပူတင်ကတော့ရုရှားနိုင်ငံကိုဘယ်နိုင်ငံကမှထိန်းချုပ်လို့မရနိုင်ဘူးလို့မော်စကိုမြို့မှာကြာသပတေးနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ဒေါ်လာရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြာသေးခင်ကပဲလူတွေထိခိုက်ဒေဈေခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရာအကျန်းဖတ်မှုတွေတွေ့လာနေရပါတယ်ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကျန်းဖတ်မှုတွေပေါ်ပေါက်နေပါသလဲဘယ်လိုလူတွေကနိုင်ငံရေးအကျန်းဖတ်မှုတွေကိုကျူးလွန်နေကြတာပါလဲနိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ညတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အရေးပေါ်အုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာအာဏာပိုင်တွေဘက်ကပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်လာကြောင်းလူခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာကြာသပတေးနေ့ကဒီအကြောင်းအရာပေါ်နိုင်ငံအလိုက်တုံ့ပြန်ပြောဆိုရမှာမြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရန်ကိုကာကွယ်ဖို့မြန်မာလုံခြုံရေးတပ်တွေကအချိန်အကန့်အသတ်ထားပြီးတံပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါရယ်အကြောင်းစုံကဒီလိုပါရှင်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်အရေးပေါ်အုပ်ချုပ်ရေးတပ်မတ်လှုပ်ဆောင်မှုနောက်မှာအကျိုးဆက်အဖြစ်လူခွင့်ရေးချိုးဖောက်မှုအမြောက်အများကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောသွားပါတယ
် States of emergency across the globe are synonymous with extensive and human rights and sustained human rights violations
သူပြောသွားတာကကမ္ဘာတဝန်းမှာအရေးပေါ်အုပ်ချုပ်ရေးဆိုတာဟာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့အဓိပ္ပာယ်နဲ့အတူတူဖြစ်လာခဲ့ကြောင်းဒါနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေပြုစုမှတ်တမ်းတင်ထားတာဟာဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်ကြောင်းအရေးပေါ်အုပ်ချုပ်ရေးဥပဒေကိုအစိုးရရဲ့ဘက်ကမှန်မှန်ကန်ကန်အသုံးမပြုဘဲလွတ်လပ်စွာထုတ်ဖော်ခွင့်မိသားစုတွေရဲ့ဘဝတွေကိုယ်ရေးကိုယ်တာလွတ်လပ်ခွင့်စတာတွေအပါအဝင်နှင်းပန်းနှိပ်စက်မှုကနေကင်းလွတ်ခွင့်စတဲ့အခြေခံလူခွင့်ရေးတွေကိုဖိနှိပ်ခဲ့ကြောင်းပြောသွားတာပါအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောင်ရွက်ရာမှာအစိုးရရဲ့အနေနဲ့အရေးပေါ်အုပ်ချုပ်ရေးကိုဥပဒေနဲ့အညီတာဝန်ယူဆောင်ရွက်သင့်ပြီးလူခွင့်ရေးအပေါ်ထိခိုက်မှုရှိမရှိအကဲဖြတ်သင့်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်Fiona Neolian ကတင်ပြသွားပါတယ်။တရုတ်နဲ့ဘရာဇီးနိုင်ငံတွေကတော့ဒီအကြောင်းအရာပေါ်မှာတုံ့ပြန်ပြောဆိုပိုင်ခွင့်နိုင်ငံတွေအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ် Fiona Neolian ရဲ့အစီရင်ခံစာတင်ပြချက်တွေအပေါ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။အပြန်အလှန်ပြောဆိုတုံ့ပြန်တဲ့နိုင်ငံတွေထဲမှာတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဒေါ်စုစုဝင်းကနေမြန်မာနိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရကြောင်းလည်းအခုလိုပြောသွားပါတယ်
။ Myanmar is also confronting with the challenge of terrorism. As a result of
မြန်မာနိုင်ငံမှာလည်းပဲအကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မှာအပြစ်မဲ့အရသာအများအပြားတပ်ဖြတ်ခံရတယ်လို့ဒဏ်ရာတွေလည်းရခဲ့ကြပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒါအပြင်ရခိုင်မွတ်စလင်ဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန်နူရီရဲ့အခြေခံလူအခွင့်အရေးနဲ့တွာလာခွင့်တွေကိုလည်းအများအပြားထိခိုက်စေခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကိုတံပြန်နှိမ်နှင်းဖို့မြန်မာလုံခြုံရေးတပ်တွေဘက်ကအချိန်အကန့်အသတ်ထားပြီးဆောင်ရွက်ခဲ့ကြောင်းလည်းသူကအခုလိုဆက်ပြောပါတယ
်။ Security forces have to respond in strict compliance
လုံခြုံရေးတပ်တွေအနေနဲ့အချိန်အကန့်အသတ်ထားပြီးထိတွေ့တုံ့ပြန်မှုတွေအများအပြားဆောင်ရွက်ခဲ့ပါတယ်။အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့အညီအရသားတွေကိုကာကွယ်ပေးဖို့နဲ့တရားဥပဒေထိန်းသိမ်းဖို့အဓိကထားလှုပ်ဆောင်ခဲ့ပါတယ်
။ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမကြခင်ရက်ပိုင်းအတွင်းသူ့ရဲ့အစီရင်ခံစာကိုတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်တို့ကပြည်ခဲ့တဲ့ရက်ပိုင်းအတွင်းညီလာခံအစမှမြန်မာအစိုးရကိုပြင်းပြင်းထန်ထန်တိုက်တွန်းခဲ့ကြပါရဲ့ရှင် စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မလေးရှားနိုင်ငံမှာအလုပ်လုပ်ကြတဲ့နိုင်ငံခြားသားအလုပ်သမားတွေနဲ့ပတ်သက်လို့ယာယီအလုပ်လုပ်ကင်ခွင့်အတိမတ်ပြုကတ် e-cat လျှောက်ထားပြီးတာနဲ့အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက် February 15ရက်နေ့အထိနောက်ဆုံးခွင့်ပြုထားရကနေမလေးရှားအစိုးရကဇွန်လ30ရက်နေ့အထိအလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်နောက်ထပ်6လကျော်အထိတိုးပြီးတော့ခွင့်ပြုလိုက်ပါပြီ။ဒါနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။မလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံခြားသားအလုပ်သမားတွေနဲ့ပတ်သက်လို့ယာယီအလုပ်လုပ်ခွင့်အတိမတ်ပြုကတ် e-cat လျှောက်ထားပြီးတာနဲ့အလုပ်လုပ်ခွင့်လက်မှတ်ဝတ်ပါမစ်ကိုမဖြစ်မနေလုပ်ရတာပါ။ဒီလိုအလုပ်လုပ်ခွင့်လက်မှတ်ပြုလုပ်ဖို့အတွက်ရက်ကိုမလေးရှားအစိုးရက နောက်ထပ်၄လကျော်ထိတိုးပြီးခွင့်ပြုပေးခဲ့ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမြို့ကစခန်းတာဝန်ခံကိုတီဟမမောင်ကပြောပြပါတယ်
။ဟိုများသောအားဖြင့်တော့ passport တချို့လက်ထဲမှာမရသေးတဲ့လူတွေဘာလို့လူအခက်ခဲတွေတော့မလေးရှားအစိုးရနေပြီးတော့2018ဒီဂျွန်30ရက်နေ့ပြီးတော့သူတို့ခွင့်ပြုပေးထားပါတယ်ဆိုပြီးတော့အဲ့လိုမျိုးတွေသတ်မှတ်ပေးထားတယ်ပေါ့။ဟိုဂျွန်30ဒီ work permit တွေလာရောက်လျှောက်ထားခွင့်ပြုပါတယ်ဆိုတော့ပြောချင်တာတော့အော်အဲ့ဒီရဲ့အဖြစ်ကိုတို့နောက်ဆုံးရက်သတ်မှတ်ပေးထားတယ်ပေါ့နော်အခုပုံဆုံးသွားတဲ့ရက်ကတော့တို့ဒီတိကတ်ကိုတက်တက်တန်းတိုးတယ်ဆိုတဲ့ပုံစံမျိုးတော့မပြောထားဘူးဂျွန်30ကြီးတော့တို့ခွင့်ပြုပေးထားတယ်ဆိုတော့ဒါဂျွန်30အထိအကျုံးဝင်တယ်လို့ကျွန်တော်ယူဆရမှာပေါ့
မလေးရှားနိုင်ငံမှာအထောက်အထားလုံးဝမရှိတဲ့နိုင်ငံသားသအလုပ်သမားတွေအနေနဲ့ယာယီအလုပ်လုပ်ခွင့်အတိမတ်ပြုကတ်ဤကတ်ကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလကနေဂျွန်လအထိမှတ်ပုံတင်ခွင့်ပြုခဲ့တာပါဒီနောက်မှာတော့2018ခုနှစ်ဖေဖော်ဝါရီလ15ရက်နေ့အတွင်းနိုင်ငံကုလက်မှတ်နဲ့အလုပ်လုပ်ခွင့်လက်မှတ်လျှောက်ဖို့အတွက်မလေးရှားအစိုးရကခွင့်ပြုပေးခဲ့ပါတယ်။အခုလိုမျိုးနောက်ထပ်၄လလောက်ထပ်တိုးခွင့်ပြုခဲ့တာမို့နိုင်ငံကုလက်မှတ်အဆင့်သစ်မဖြစ်သေးသူတွေအတွက်အဆင်ပြေမှုတွေရှိနိုင်တယ်ဆိုပြီးသူကဆိုပါတယ
်။လက်ရှိ passport မကျထားတဲ့လူတွေအတွက်တူဆိုရင်တော့ဒီအချိန်ကာလကသူတို့အတွက်ဟိုအခွင့်အလမ်းတွေအများကြီးရှိလာပြီးတယ်ပေါ့နော်။ဆိုတချို့ကြတော့လေဒီသတ်မှတ်ထားတဲ့ရက်မတိုင်ခင်မှာစာအုပ်တွေရသွားတယ်ပေါ့နော် passport စာအုပ်တွေရသွားတယ်တချို့ကြောင့်လည်းတင်တာနောက်ကျတဲ့လူတွေလည်းရှိတာပေါ့တချို့ဆိုလို့ရှိရင်ကျွန်တော်တို့ဒီကတ်ကုန်စုံကန်ဒီမှာလာပြီးလျှောက်ထားတဲ့လူတွေအတွက်တော့အခွင့်အရေးတွေပုံရပါတယ်ဘာလို့လဲဆိုတော့ passport ရမှ work permit တင်လို့ရမှာလीpassport မရမချင်းဒီ work permit ကတင်လို့ရမှာမဟုတ်တဲ့ခါကျတော့လीpassport မရသေးတဲ့လူတွေအတွက်တော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အလမ်းရတယ်အဲသူတို့အတွက်ပို့အဆင်ပြေတယ်လို့အဲ့လိုပဲကျွန်တော်ယူဆပါတယ်မြတ
်အထောက်ထားမဲ့နိုင်ငံသားလူသမားတွေအတွက်ဤကကမဖြစ်မနေလိုအပ်တယ်လို့လဲသူကဆက်ပြောပြပါတယ
်ပထမဆုံးကတော့ကျွန်တော်တို့ registration လုပ်ဖို့အတွက်ဒီဤကကခွင့်ပြုလိုက်တယ်ပေါ့နော်အဲဒီမှာ passport ရှိသည်ဖြစ်စေမရှိသည်ဖြစ်စေအဲတို့ကတော့လက်ခံထားတယ်မောင်ဖြူမောင်နီဆိုတဲ့ဟာတို့အကုန်လုံး registration မှာအကုန်လုံးသူတို့နဲ့ပတ်သက်တဲ့အချက်လက်တွေအကုန်လုံးတို့ဖြည့်ထားလိုက်တယ်အဲ့တော့ကျွန်တော်တို့မြန်မာတိုင်းရုံးမှာလာပြီးတော့ passport လာလျှောက်တဲ့ခါကျလို့ရှိရင်အဲ့နာမည်နဲ့သူဤကလျှောက်ထားတဲ့နာမည်နဲ့မှတ်ပုံနေနေရနာမည်နဲ့ကိုင်းငင်မှုရှိနေရမယ်ပေါ့ပါစပို့ရပြီဆိုလို့ရှိရင်ကျွန်တော်အဲ့ဒီကတ်ကိုင်ဆောင်ထားတဲ့လူတွေကသူ့တထင်းနဲ့မလေးရှားလာဝကမှာဝက်ပါမစ်သွားပြင်ရမယ်ပေါ့နော်အဲ့ဒီအခါကျမှသူကဝက်ပါမစ်ရလာတဲ့အခါကျရင်ဒီဤကတ်ကအသုံးမလိုတော့ဘူးပေါ့ဝက်ပါမစ်လျှောက်ဖို့အတွက်ကိုဤကတ်ကသူက registration အရင်လုပ်ထားတဲ့ဟိုအထောက်အထားလေးတစ်ခုအနေနဲ့သူတို့ထုတ်ပေးထားတာဗ
ျဤကတ်ကိုမလေးရှားအစိုးရက2018ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ကနေ2018ခုနှစ်ဇွန်လ30ရက်နေ့ထိထုတ်ပေးခဲ့ပါတယ်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနမှပြစ်မှုကင်းရှင်းပြီးမလေးရှားနိုင်ငံကိုဝင်ရောက်ခဲ့တဲ့အထောက်အထားမရှိသူတွေကိုသာထုတ်ပေးခဲ့တာဖြစ်ပါတယ်။ဒီကတ်ကိုလျှောက်ထားခွင့်မရှိသူတွေကတော့ UNHCR လက်မှတ်ကိုင်ဆောင်ထားသူတွေ၊ Calling Visa Report တိုင်ခံထားရသူတွေ၊ Calling Visa စေချရှုံးသူတွေ၊မလေးရှားနိုင်ငံကိုအလဲဗီဇာနဲ့မလ31ရက်နေ့2016ခုနှစ်နောက်ပိုင်းဝင်ရောက်လာသူတွေ၊မလေးရှားနိုင်ငံလာဝကရဲ့အမိမဲစီးရင်ဝင်သူတွေ၊မြန်မာနိုင်ငံကိုပြန်လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်နဲ့ပြန်ဘူးသူတွေကိုတော့မလေးရှားအစိုးရကပိတ်ပင်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့မအေးမှာပါရှင်။မကြာခင်မိနစ်ပိုင်းအတွင်းဆက်လက်တင်ဆက်မယ့်ဒုတိယပိုင်းအစီအစဉ်မှာတော့စင်ကာပူနိုင်ငံမှာမြန်မာအိမ်အကူနောက်ထပ်တဦးရှစ်လအတွင်းတိုက်မြင့်ပေါ်ကနေခုံချတည်ဆုံသွားတာနဲ့ပတ်သက်လို့စင်ကာပူကိုရောက်နေတဲ့မြန်မာအိမ်အကူတွေရဲ့အခက်အခဲတွေကိုတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုနာဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ
။ဒုတိယတင်ပြလာမှာ6လောက်ရှိသွားပြီပေါ့။အဲ့ဒါသူဒီမှာလှုပ်တဲ့အခါမှာအလုံးရဲနှစ်ရက်ကပေါ့လေကျူးစီမနဲ့အစောကြီးခုန်ချတယ်အဲကွန်ဒိုမီနီယံဆနထလို့ပြောရဲအဲကွန်ဒိုက
ဒါကတော့မကြခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်ပေးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်မဆုမျက်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်မှာပါရှင
်ငင်းကြီးလုပ်ငန်းစဉ်ရှစ်နှစ်လန်းတိုးပြီးနောက်တလန်းဆုတ်သွားတယ်လို့အထိပယ်ရတဲ့Two steps forward, one step back for the peace process. Re Frontier Myanmar ရဲ့ဆောင်းပါးကိုအရင်ဆုံးပြောပြပါရစေ။ပြီးခဲ့တဲ့ February 17ရက်နေ့ဗိုလ်ချုပ်အောင်ဆန်းရဲ့103နှစ်ပြည့်မွေးနေ့တုန်းကလက်နက်ကိုင်အဖွဲ့နှစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့တနိုင်ငံလုံးအပြည့်ခတ်ရက်စက်ရေးစာချုပ် NCA မှာပါဝင်လက်မှတ်ထိုးခဲ့တာကိုမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တိုးတက်မှုအဖြစ်နဲ့ဆောင်းပါးရှင်ညာလှိုင်းလင်းကဆောင်းပါးကိုအစားချီထားပါတယ်။ဒီနှစ်ဖွဲ့ဟာ NLD အစိုးရလက်ထက် NCA မှာပထမဆုံးပါဝင်လက်မှတ်ထိုးတဲ့အဖွဲ့နှစ်ခုဖြစ်တာကြောင့်တိုးတက်မှုလို့သူကသုံးသပ်ထားတာပါအခုလို NCA လက်မှတ်ထိုးတဲ့အဖွဲ့တွေမှာအဖွဲ့အစ်နှစ်ခုပါဝင်လာပေမဲ့လက်မှတ်ထိုးနိုင်တယ်လို့အစိုးရဘက်ကကြေညာထားတဲ့ရခိုင်ပြည်အမျိုးသားကောင်စီကနောက်ဆုံးအချိန်ကြာမှလက်မှတ်မထိုးတော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒါရမကငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအစားပြုခဲ့တဲ့သမရဟောင်းဦးသိန်းစိန်လက်ထက်2015ခုနှစ်ထဲက NCA စာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကလည်းအဖွဲ့အစ်နှစ်ခုလက်မှတ်ထိုးမဲ့ပွဲမှာတက်တဲ့အဖြစ်နဲ့ပါဝင်ဖို့ညှင်းဆန်ခဲ့ကြပါတယ်ဘယ်အဖွဲ့တွေကိုတက်တဲ့အဖြစ်ထားမလဲဆိုတဲ့နေရာမှာအစိုးရနဲ့ NCA ထိုးထားတဲ့အဖွဲ့တွေကြားသဘောမတူနိုင်ခဲ့ဘူးလို့သမရယုံပြောခွင့်ရဦးစော်ထေးကပြောတယ်လို့ဆိုပါတယ်။ဒါကြောင့်ငင်းငယ်လုပ်ငန်းစဉ်အတွက်ထိခိုက်စေခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါရမကရှမ်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလူမှုအကျိုးစီးပွားပွဲတွေကိုစစ်တပ်ကတားဆီးခဲ့တဲ့ကိစ္စတွေကလည်းနောက်ကျင်းပါမဲ့21ရာစုပင်လုံငင်းငယ်ညီလာခံအတွက်အတားအဆီးဖြစ်စေခဲ့တယ်ဆိုတာကိုထောက်ပြထားပါတယ်။NCA စာချုပ်အပေါ်နားလည်မှုတွေအစတည်းကကွဲပြားနေပြီးနားလည်မှုရအောင်ညှိနှိုင်းမှုတွေပြန်လုပ်ရမယ်လို့ဦးစော်ထေးရဲ့အပြောကိုလည်း Frontier မြန်မာရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားပါတယ်
။အခုနောက်ဆုံးထုတ် Economist စာဆောင်ထဲမှာမြန်မာနိုင်ငံရဲ့တွေ့ဝေမိန်မောနေတဲ့စီးပွားရေးပြုပြင်ပြောင်းလဲရေး238ချက်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာဆိုရဟာမူဝါဒတွေကျင်ညာတာအားကောင်းပေမဲ့လက်တွေ့အကောင့်ထဲပေါ်တာအားနည်းနေတယ်လို့ဝေဖန်ရေးသားလိုက်ပါတယ်။ကမ္ဘာမှာနာမည်ကြီးတဲ့ဒီပတ် Economist စာဆောင်ထဲမှာအရင်သမရဦးသိန်းစိန်လက်ထက်တုန်းကတော့အရင်အနှစ်90အထူးကျန်ရက်တက်နေခဲ့တဲ့မြမစီပွားရေးစပြောင်းလာမဲ့မျှော်လင့်ချက်ရောင်ကြီးလေးတွေတန်းလာပုံရခဲ့ပေမဲ့အခုဒေါင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဆိုရတက်လာပြီးမှတော့စီပွားရေးတိုးတက်မှုပြန်နှေးကွေးသွားတယ်လို့ထောက်ပြလိုက်ပါတယ် NLD ဆိုရတက်လာပြီးလေးလအတွင်းမှာစီပွားရေးမူဝါဒ12ချက်ကိုထုတ်ပြန်ခဲ့ပေမဲ့ဒီတက်လာတဲ့နှစ်မှာပဲရန်ကုန်မှာစီပွားရေးစည်းကမ်းထုတ်နှိမ်နင်းမှုကြောင့်ဆောက်လုပ်ရေးလုပ်ငန်းအများစုရပ်တန့်သွားတာနဲ့နောက်စိုက်ပျိုးရေးထွန်းနှုံကြတာကြောင့်စီးပွားရေးတိုးတက်မှုကမျှော်မှန်းတာထက်နှိမ့်ချသွားတယ်လို့ဒီစာဆောင်မှာဖော်ပြလိုက်ပါတယ်။ဒါအပြင်အစိုးရတက်လာပြီးနှစ်နှစ်ခန့်ကြာ February 26မှာလည်းအသေးစိတ်ချက်ပေါင်း238ချက်ထဲမှနေတဲ့စီးပွားရေးပြုပြင်ရေးသဘောတရားတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့ဒါတွေကိုဘယ်သူကဥဆောင်ပြီးအချိန်မဆိုင်တွန်းတွန်းတက်တက်လှုပ်သွားမယ်ဆိုတာကိုတော့ထည့်သွင်းမထားဘူးလို့ Economist ကထောက်ပြလိုက်ပါတယ်။ဒါအပြင်ငင်းချမ်းရေးကိုဦးစားပေးပြီးစီးပွားရေးကိုစိတ်ဝင်စားရလာမသေးကြတဲ့ဒေါန်ဆန်းစုကြည်နေနဲ့အသေးစိတ်တွေအပြင်အနုစိတ်တွေပါထိန်းချုပ်လာတော့သူ့အောက်မှာဘသူကမှဆုံးဖြတ်ချက်ရရဲချမလုပ်ရဲဘူးလို့ဝေဖန်သူတွေကထောက်ပြနေတယ်လို့ဒီစာဆောင်ကဆိုပါတယ်။ခုလိုချိန်မှာ NLD အစိုးရအနေနဲ့လူငွေပြမှုနဲ့ငွေကြေးဖောင်းပွားမှုတစုံတရာလျှော့ချနိုင်ခဲ့ပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာအောင်လက်တွေ့လှုပ်ဆောင်မှုတွေကတော့နှေးကွေးနေသေးတယ်လို့ဆက်ထောက်ပြထားပါတယ်။ဒါပေမဲ့လည်းလက်ရှိအစိုးရကိုထောက်ခံသူတွေဘက်ကတော့အနှစ်90အထူးကျန်ခဲ့ပြီးအနှစ်20စီးပွားပိတ်ဆို့ခံခဲ့ရတဲ့မြမစီးပွားရေးပြန်လည်ထူဖို့ကမလွယ်ကူလှပဲလောရလွယ်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကလည်းအရင်အစိုးရကအကုန်လွတ်သွားခဲ့ပြီလို့ပြောဆိုနေကြောင်းဒီစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ
မဆုမြတ်မွန်နဲ့ကိုဝင်းမင်းပါရှင်ဆက်လက်ပြီးတော့ဒေါ်လာလတန်းတင်ဆက်တဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရအောင်ပါရှင်
ဒီကိမ့်နဲ့တင်ပြမယ် EDM အတုံးကတော့
suit yourself.
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး your self yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ quite ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတော်မင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လို့ပေါ့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
လူတူကသူ့သဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် idiom အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါစင်ကာပူမှာအိမ်အကူဖြစ်သွားရောက်လုပ်ကင်သူအသက်33နှစ်အရွယ်တိုင်းရင်ချင်းအမျိုးသမီးတဦးဟာ February 28ရက်အင်္ဂါနေ့မနေ့6နာရီကသူ့အလုပ်ရှင်နေထိုင်တဲ့ C Rangoon ရပ်ကွက်မှာရှိတဲ့12ထက်တိုက်ပေါ်ကနေခုံချပြီးတော့သူ့ကိုသူအဆုံးစီရင်ခဲ့ပါတယ်။ကျောင်းနေအရွယ်ကလေးနှစ်ဦးရဲ့မိခင်လည်းဖြစ်တဲ့တေဆုံးသူလက်ဟီနေကင်းရဲ့ဇာပနာအခမ်းအနားကိုတော့စင်ကာပူနိုင်ငံမှာတောက်ကြနေမှာကျင်းပမှာဖြစ်ပါတယ်။ဒါဟာ၈လအတွင်းဒုတိယအကြိမ်မြောက်အင်အကူတူတိုက်မြင့်ပေါ်ကနေခုံချတာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာအင်ကူရီရဲ့စင်ကာပူမှာတွားရောက်လုကန်ရတဲ့အခက်ခဲတွေနဲ့ပတ်သက်လို့ home လို့အတူကောက်ခေါ်တဲ့ရွှေပြောင်းအလုပ်သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကူအညီပေးနေတဲ့စေနာဝန်ထမ်းအဖွဲ့အစည်းကကိုတင်မောင်ဝင်းကိုဆက်သွယ်မေးမြန်းပြီးဒေါ်လာလတန်းကဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဒီမှာဝင်းတို့စင်ကာပူမှာအေးအခုအမျိုးသမီးလေးတယောက်ဒီတိုက်ခန်းပေါ်ကနေပြောမှခုံချပြီးတော့မိမိကိုယ်ကိုအဆုံးစီရင်သွားတယ်လို့သိရပါတယ်အဲ့ဒီအကြောင်းနည်းနည်းပြောပြပေးပါလားရှင
်ဟုတ်ပါတယ်ဒီအမျိုးသမီးလေးကလေရှင်းပြည်နယ်ကတမိုးမြို့နယ်ရပါလေသူ့နာမည်ကလိုင်းနီခိန်းနဲ့ကူကီချင်းသားတော်မျိုးနယ်စုချင်းအမျိုးသမီးလေးတယောက်ပါသူကဒီစင်ကာပူကိုဒါဒုတိယအကြိမ်လာပြီးတော့လွတ်လွတ်လာပါပထမအကြိမ်လာလွတ်တယ်6လ9လလောက်နေပြီးတော့ပြန်သွားတယ်
ဟုတ်ကဲ့
အဲ့တော့သူတရားတင်ပြလာမှာ6လလောက်ရှိသွားပြီပေါ့အဲ့ဒါသူဒီမှာလှုပ်တဲ့အခါမှာအလွန်ခဲ့တဲ့2ရက်ကပေါ့လေ Tuesday မနေ့အစောကြီးခုံချတယ်အဲကွန်ဒိုမီနီယံ12ထပ်လို့ပြောရဲအဲကွန်ဒိုကသူနေတာ Upper Sierra ကိုနေရအဲ့ဒီနေရာမှာအဲကွန်ဒိုမီနီယံမှာ
အဲ့တော့17တောင်မဆို12တက်တိုက်ပေါ်ကသူကခုံချရ
ပေါ့အဲ့အောက်ထပ်မှာအဲကွန်ဒိုမီနီယံမိတက်မှာတွေ့တဲ့အခါကျတော့အဲ့ဒါကိုရရလီပြီးတော့စစ်ဆီးထားတာပေါ့လေခုံချရတယ်လို့တော့အဲယူဆထားတာပေါ့လေဒါကတော့တရားရုံးရောက်တော့မှပဲရေးရတော့အခုမှုစုံစမ်းနေတာပေါ့လေအဲအလောင်းကတော့အခုရှင်ဝဲယုံရောက်နေအဲ့နေရာပဲဟုတ်နောက်ပြီးတော့သူ့ရဲ့ဦးလေးရတဲ့ဒီကိုရောက်နေပြီပေါ့ဟုတ
်ကဲ
့တနေ့ရည12နာရီမှာရောက်တယ်ပေါ့လေမနေ့ကတော့တန်ယုံနဲ့တွေ့ရတော့ကျွန်တော်တို့ဒီမြန်မာဖွဲ့စည်းမြန်မာကလပ်ချင်းဖွဲ့စည်းကလူကြီးတွေနဲ့သူတွေ့ပြီးပေါ့လေတွေ့ဆိုပြီးတော့ဒီနေ့12နာရီခွဲမှာတော့အဲ့ဒီခုနကပြီးတော့အလောင်းကိုထုတ်ပြီးတော့နောက်ရှင်ကကိုကျွန်တော်တို့စကြဝဠာစီစဉ်ထားတာပေါ့အ
ဲ့တော့ तू အခုလို့ပေါ့နော် तू အလောင်းကိုတိုက်အောင်มาတွေ့တယ်ဆိုတော့ယူဆရတာ तू ခုန်ချပြီးတော့မိမိကိုမိဆုံးစီရင်တဲ့ပေါ့အဲ့တော့
ဟုတ်ပါတယ
်ဒီအလုပ်လုပ်ကြရတဲ့အခြေအနေရောဘာများကြာသေးလဲမသိဘူးအိမ်ရှင်နဲ့ဒီအိမ်အကူကြားมาပေါ့နော
်နောက်ဆုံးအချိန်ထိမှာတော့ကျွန်တော်တို့သိတာတော့ तू အဲ့မခုန်ချခင်မတိုင်ခင်ညမှာတဲ့ तू က तू မျိုးသားနဲ့ပုံပြောသေးတယ်လို့တော့ကျွန်တော်တို့သတင်းသိထားတယ်ပေါ့လေနောက်တစ်ခုကကျွန်တော်တို့မသိတာကဘာမသိတာလဲဆိုလို့ရှိရင်နောက်တစ်ခါဒီကိုကိုဆူဆိုက်လုပ်တယ်ဆိုလို့ရှိရင်တော့ message ပေးတာတို့ကာရေးတာအဲ့အရာတွေကတော့ကျွန်တော်တို့ရှိလားမရှိလားမသိဘူးရဲတွေချင်ပါပဲဆိုလို့သိမှာကျွန်တော်တို့တော့မသိဘူးပေါ့သူကတော့ဒါဒီရဲကစုံစမ်းသေးပဲတဲ့ coronary inquiry မှာတရားရုံးကြောက်တော့မှာပဲတဲ့အဲ့ကြတဲ့ခါကျတော့မှရဲဒီနေ့တော့ပို့ပြီးပြီးတော့ဒီဥစ္စာကဆူဆိုက်ဖြစ်တယ်မဖြစ်ဘူးဆိုတာကိုကျွန်တော်တို့သိမှာပေါ့လေ
ကိုအရင်ကလေဒီစင်ကာပူမှာ မဇင်မာဦးတို့ဒီလိုမျိုးတိုက်ပွားခုံချတာရှိခဲ့ဘူးတယ်လေအဲ့ဒါလည်းဒီအင်ရှင်ဟိုအလုသမာပြဿနာပေါ့နော်သူတို့စိတ်ဆင်းရဲမှုတမ်းမခံနိုင်လို့လူခုံချဆိုအခုရဲကတော့အင်ရှင်ကိုစစ်ဆေးမှုတွေဘာတွေမလုပ်ဘူးလားရှင်
အာလုတ်ပါတယ်သေပြီဆိုတာနဲ့အဲ့လိုတစ်ခုဖြစ်ပြီဆိုရင်တော့သူရရလေပြီးတော့အင်ရှင်ကတော့မင်းများစုံစမ်းမှုလုပ်တယ်လေသူတို့တွေကဘာလို့လဲဆိုလို့ရှိရင်အဲ့ဒီသေမှုသေခြင်းကိုစုံစမ်းတယ်စုံစမ်းပြီးလို့ရှိရင်အဲ့ဒီဥစ္စာကိုရဲ complete investigation ပြီးပြီဆိုလို့ရှိရင်သူကတရားရုံးကို coroner ကိုဟာတရားရုံးကနေပြီးတော့သူကလေပြီးတော့ထောက်ထားကိုကြည့်ပြီးတရားပြီးဟုတ်ပြီဒီဥစ္စာကဟောလေဒီစုံစမ်းဖြစ်တယ်သူကသူဖြစ်တယ်ဆိုလို့ရှိရင်အဲ့မှာသူကလည်းတော့မှမှုကပိတ်သွားတယ်အဲ့လိုဖြစ်တဲ့အခါကျလို့ရှိရင်မှတရားရုံးကဆိုလို့ရတဲ့အတွက်သူကဘာလို့လဲဆိုတော့ကျွန်တော်တို့ဒီစံယုံကိုသူကအကြောင်းကြားရတာဆိုနောက်ပြီးလို့ရှိရင်ဟိုအကြာကရှင်ကဒီ relative တွေရှိရင်ဟောသူဒီမှာကြတဲ့ခါကျတော့ကျွန်တော်တို့ကအဲစံယုံကလေပြီးတော့နည်းရမ်းကျွန်တော်တို့အဲယုံခေါ်တယ်ပေါ့အဲ့မှာသွားပြီးတော့နားထားပါဒီမှာဟုတ်ကိစ္စကလည်းဒီတိုင်းပဲ
ဟုတ်ကဲ့
တရားယုံကလေဟုတ်ပြီဒီဥစ္စာကဒီအမှုပိတ်လို့ရတယ်ပေါ့လေဒီဝင်ဖြစ်သွားပြီပေါ့ဒါကိုကိုကိုရာဇဝင်မှုမဟုတ်ဘူးဆိုပြီးအဲ့လိုလုပ်တယ်ပေါ့လေ
ဒါပေမဲ့လို့လေကိုကိုကိုအဆုံးစီရင်တယ်ဆိုတာကလေစိတ်ဆင်းရဲမှုကြီးမားလွန်းကြီးလို့အဆုံးစီရင်တာလေအဆုံးစီရင်တယ်ဆိုတဲ့အခါမှာအကြောင်းအရာကတော့ရှိရမှာပေါ့ဟုတ်တယ်မဟုတ်လား
အကြောင်းအရာတစ်ခုတော့ရှိရမှာပေါ့လေဒီဥစ္စာတော့ကျွန်တော်တို့လည်းမသိနိုင်ဘူးပေါ့နောက်ဘယ်လိုအင်ရှင်နဲ့ဟိုပြဿနာဖြစ်လို့ပဲလားပြဿနာဆိုတာအဲ့မှဆိုစတ်စ်ကိုမခံနိုင်တာမှန်တော့ကျွန်တော်တို့ဒီဟိုနေ့ကတော့စတ်စ်တာမခံနိုင်ဘူးလို့ရောကိုယ်ထပ်ပေါက်ရှာတာပေါ့လေစတ်စ်ကလည်းမျိုးစုံဖြစ်နိုင်တာဟုတ
်ကဲ့
ဒီ work environment ကြောင့်လည်းဖြစ်နေတဲ့ family environment ကြောင့်လည်းဖြစ်လေဘာကြောင့်လဲဆိုတာတော့ကျွန်တော်တို့လည်းသိချာမသိဘူးပေါ့လေ
။ तू ကလည်းခုကဒုတိယတစ်ခေါက်ဆိုတော့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေလည်းရှိမှာပေါ့။အဲ့တော့ကိုတမဝင်းတို့ရဲ့ဒီအဖွဲ့အစည်းကဒီမှာလာရောက်နေတဲ့ဒီပြောင်းရွှေ့အလုပ်သမားတွေကိုတန့်နိုင်တဲ့အကူအညီတွေပါတွေပေးနေတယ်ဆိုတော့သူ့မိတ်ဆွေတငယ်ချင်းအပေါင်းအသင်းတွေကရောမိများပြောဆိုတာတွေစုံစမ်းစစ်ဆေးမှုတွေရောလုပ်ကြည့်သေးတာရှင
်။နေ့ကဆိုကျွန်တော်တို့သူ့ဦးလင်းနဲ့လည်းတွေ့ရပါတော့လေ။ဟိုအပေါင်းအသင်းတွေပါတွေရလေပြီးတော့လာပြီးတော့တွေ့ဆုံတာပါညာတော့ရှိတယ်။ဒါပေမဲ့အခုချိန်ဒီကိုကြောင်းကိုဘာကြောင်းလဲဆိုတာကိုကျွန်တော်တို့မသိသေးဘူးခင်ဗျာ။သူကလည်းလေအတက်ကတော့မငယ်တော့သူ30ကျော်လောက်ရှိနေ
ပြီ
လေ။အဲသူ့မှာလည်းကလေးနှစ်ယောက်လည်းရှိတယ
်
။ဟုတ်ကဲ့။အဲသူ့အမျိုးသားကလည်းပျံလုတယ်လို့ကျွန်တော်တို့သိထားတယ်လေ
။
ဟုတ်ကဲ့။မနေ့ကကြောင်းနေပဲပေါ့။တယောက်ကလာတယ်သူတော်မှ shock ဖြစ်သွားတယ်အဲ့ဒီသတင်းကြားတော့တဲ့သူအဲ့လိုပြောတန်တော့ကြားတယ်ပေါ့လေကျွန်တော်။ဘာကြောင်းဆိုတော့သူ့မကိုသိချာမသိဘူး။သူ့ဦးလေးကလည်းကျွန်တော်တို့တွေ့ရသူလည်းအံ့ဩနေတယ်။ကဲလို့သူအပေါင်းအသင်းချင်းအပန်းဝဲရတယ်သူနဲ့ဒီ chat show ဘာလို့မှတက်တက်ဆိုလို့ရှိရင်ကျွန်တော် Sunday လောက်မှသူကြာမှာပဲကျွန်တော်တို့အဲ့ဒီသူနဲ့တွေ့မှာပဲသေချာသိတော့မှာ
အခုလို့ဘာအကြောင်းရလို့အသေးချာတော့မသိရသေးပေမဲ့လို့လေဒီမှာဦးတို့ဟိုကိုကိုကိုအဆုံးစီရင်ခဲ့တာရှိတယ်ဒီချင်းအမျိုးသမီးလေးပြုံုံတုံးတို့နော်အလုံးရှိရဲ
့သက်ခါ
နှိမ့်ဆက်မှုကြောင့်သက်ခါရှိပြီးတော့စင်ကာပူမှာပေါ့နော်ကိုဒီမှာဦးတို့ကလည်းဒီအလုံးသမားကြီးကိုကူညီဆောင်ရွက်ပေးနေဆိုတော့အဲ့အကူတွေလာလုတဲ့နေရာမှာပေါ့နော်သူတို့အဓိကရင်ဆိုင်နေရတဲ့ပြဿနာတွေကဘာတွေပါလဲကိုဒီမောင
်ကျွန်တော်ဒုက္ခဖြစ်လို့တွေ့တဲ့လူတွေရဲ့အဓိကပြဿနာသူကဒီ communication problem ရှိတယ်ပေါ့အလုပ်ရှင်ဘက်ကသူကပြောတော့ဆိုနားမလဲတဲ့ problem တစ်ခါပြောတော့ကြောက်လဲနားမလဲနောက်တစ်ခါပြောလဲတော့စိတ်တူပြီးတော့အလုပ်ရှင်ဘက်ကလည်းဒေါသထွက်မှာပေါ့လေအဲ့ဒီအခါကျရင်ကိုဘက်ကဒေါသကိုခံနိုင်လို့ရှင်တော့တမျိုးนี่ได้โอ้สูจีมองขันได้เลยဆိုလို့ရှင်သူไอ้ stress ก็เลยไม่แน่อยู่เลยကျွန်တော်အဲ့ဒီဥစ္စာအကြီးကပြဿနာလို့ကျွန်တော်ဆက်ဒုတိယပြဿနာကတော့ไอ้လုံငန်းမကျွမ်းတာပေါ့တော်တော်များများတော့ရောက်လာတဲ့ဟာလေးများတဲ့ခါကျတော့ဒီမှာရှိတဲ့ဒီအိမ်သုံးပစ္စည်းတွေကိုမသုံးဘူးမကင်ဘူးဟောတင်ပြီးတဲ့ဥစ္စာကိုနားမလဲအဲ့အဲ့ကြောင့်လည်းအိမ်ရှင်မကလည်းဒေါသထွက်တာရှိမယ်နောက်တစ်ခုကကျတော့ဗာဆိုလို့ရှင်သူ့ရဲ့အသက်အရွယ်ပေါ့အသက်နည်းနည်းကြီးလို့ရှင်ကတော့ဗာဖြစ်ဖြစ်ဒါအသက်ကြီးတော့မဟုတ်ဘူးဖြစ်သွားတဲ့မျိုးသမီးဆိုရင်30ကျော်လောက်ရှိသွားပြီ။အဲဒီတော်တော်များများတွေ့ရတဲ့ဥစ္စာကပါလဲဆိုလို့ရှိရင်အသက်ငယ်တဲ့မျိုးသမီးလေးတွေပါ။ဒီမှာ23နှစ်မှအိမ်မော်လို့လို့ရတယ်။သူ့လာဆို18 20လောက်မှဇင်မာဦးလို့ကြောင်ငိုင်တွန်းလို့ဆိုလို့ရှိရင်သူတို့ကအခက်ငယ်ငယ်တွေပေါ့။အဲအဲ့လိုလူမျိုးတွေဆိုလို့ရှိရင်ကဒီ stress down ကိုမခံနိုင်ဘူး။အဲ့ဒါကြောင့်လို့ကျွန်တော်ထင်တယ်လေ
။စင်ကာပူမှာအိမ်အကူတွေပေါ့နော်။လှုပ်လှုပ်တာဒီတိမ့်နဲ့ချီရှိတဲ့ထဲမှာအများဆုံးကတော့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားတွေပေါ့နော်နောက်တော့မြန်မာကတော့3000 4000လောက်ရှိတယ်ဆိုတော့3000 4000ဆိုလေနည်းတယ်အရေးအတွက်တော့မဟုတ်ပါဘူးအဲ့ခါကျတော့သူတို့တွေကိုအကောင်းဆုံးပေါ့နော်ဘယ်လိုအကာအကွယ်ပေးနိုင်မလဲဘယ်လိုအကြံပေးချင်လဲရှင
်အဲကျွန်တော်အကြံပေးချင်တာတော့ကျွန်တော်တခုပဲဒီလိုရောက်လာတဲ့လူတွေကိုသူဘယ်လိုနည်းနဲ့ဖြစ်ဖြစ်အသက်ငယ်ငယ်ပဲရောက်ကြီးပဲရောက်သူတို့မှာဒုက္ခဖြစ်တယ်ဆိုလို့ရှိရင်အခုကြီးတောင်းဖို့အတွက်ကြီးကလိုအပ်နေတာတော့ဗာလဲဆိုလို့ရှိရင်တယ်လီဖုန်းလေးတစ်လုံးပေါ့။မှန်တော့သူတို့ရှိမှာတယ်လီဖုန်းတွေရှိတယ်။အဲ့ဒါကို အိမ်ရှင်တွေကအိမ်ရောက်တာနဲ့တော်တော်များများအသိခံရတယ်သုံးဝေမပေးဘူးအဲ့လိုလူမျိုးတွေကြတာလို့ရှိရင်မှအကူအညီတောင်းဖို့အတွက်ကညဘက်မှာပဲဖြစ်ပါပဲဖြစ်သူ့မှာဆို stress ရလို့မှရင်းဖွင့်နေတယ်ပဲဖြစ်ဖြစ်ဖွင့်ဖို့အတွက်သူ့မှာအဲ့လိုမရှိဘူးတော့ချို့ဆိုအပြင်ကို၄၅၆လကိုမထွက်အောင်အိမ်ထဲမှာပဲနေရအဲ့လိုညာသူက stress တွေကို release လုပ်ဖို့အတွက်မရှိဘူးပေါ့လေအဲ့တော့စကားပြောလို့ရတယ်ဆိုရင်ဗျာ chatbot တစ်ခုတော့ရတာတယ်လီဖုန်းကကျွန်တော်တို့ဒီအိမ်ရှင်တွေသိမ်းထားတာကိုကျွန်တော်ကတော့မသိမ်းစေချင်ဘူးဒါအဓိက package ဖြစ်လို့ရှိရင်အဲ့ဒါကိုအတွက်လက်နဲ့တခုပဲလေ
အဲ
့တော့အခုစာတွေ့နေရတာဗာလဲတွေ့ဆိုရင်အဲ့ဒီတယ်လီဖုန်းကိုသိမ်းထားတဲ့ဥစ္စာသူတို့ကအင်ရှင်တွေမဟုတ်ဘူးဒီစင်ကာပူမှာရှိတဲ့အေဂျင့်တွေသူတို့အေဂျင့်ရှိရောက်တာနဲ့တယ်လီဖုန်းကိုတခါလဲသိမ်းပလိုက်တယ်အဲ့တော့ဗာလဲဖြစ်ဖြစ်ဒုက္ခရောက်ပြီဆိုရင်သူတို့ကအကူအညီတောင်းလို့မရတော့ဘူးလေအဲ့ဒီဥစ္စာလေးကတော့ကျွန်တော်ဟိုအရေးကြီးတယ်လို့ကျွန်တော်ထင်တာဟုတ်ကျွန်တော်ကြုံတွေ့နေရတဲ့အခြေအနေတွေကကိုတလောကဆိုလို့ရှိရင်ခရီးမလေးတယောက်ကျွန်တော်တို့ဖွဲ့ဖို့ပေါ့လေဖုန်းဆက်ဖို့ဥစ္စာကိုသူ့ဒီမှာဖုန်းသွင်းလို့မရဘူးကံကောင်းစွာနဲ့သူအင်အားကတယောက်ကသူတို့ကသူကပါစအကူအညီတောင်းလို့မှအဲ့ဒီဖုန်းနဲ့စိတ်ပြီးကျွန်တော်တို့အကူအညီတောင်းလို့ကျွန်တော်တို့ကအကူအညီပေးလိုက်ရတာရှိတယ်အဲ့လိုမျိုးတွေ။ဒီမှာကျွန်တော်ဒီမှာဆိုလို့ရှိရင်တန်ယုံကလည်း24 hour hotline service ရှိတယ
်။
ဒါပေမဲ့အဲ့ဒီဥစ္စာကိုခက်ခဲဖြစ်တဲ့အခါမှာဆက်သွယ်ဖို့အတွက်ကသူတို့မှာအခက်အခဲကကျွန်တော်သူဖုန်းအသိခံလိုက်ရတဲ့အခက်အခဲ။အဲ့ဒီအခက်အခဲကိုတော့ပထမဆုံးအနေနဲ့ဖြေရှင်းသင့်တယ်လို့ထင်တယ်။
'Cause it only serves to make me more determined to achieve my final goal.
ဆက်လက်ပြီးတော့ဒေါက်ခင်မြတ်သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရမှာပါရှင
်။တောင်သူလယ်သမားတွေရဲ့လူနေမှုဘဝတိုးတက်လာစေဖို့လက်မှုလေယာကနေစက်မှုလေယာပြောင်းတဲ့အခါလေကွင်းတွေရဲ့အနေထားကဘလောက်ရေးပါပါသလဲ။ဆံများပြတင်ဖို့ရောင်းချနိုင်တဲ့နိုင်ငံတွေကအိန်းနီးချင်းဗီယက်နမ်မှာလေကွင်းတွေရဲ့အနေထားကစားပြီးလေသမားတွေရဲ့အတွေးအမြင်တွေကိုပါပြောင်းလဲပစ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆံလုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကပြောပြပေးပါပါ
Small farmer large fee model ဆိုပြီးတော့သူအစီအစဉ်လေးတွေတုတ်တယ်အဲ့ဒါကတော့ဗီယက်နမ်ရဲ့ဒီ site ပြူရီးနဲ့ကြီးလက်ဖွံ့ဖြိုးရေးပုံဝင်ကြီးဌာနနေပြီးတော့သူတို့ကဘာတွေလုပ်လဲဆိုတော့ရွာတွေမှာသူတို့က commune လေးတွေရှိတယ်ကြီးရွာဖွဲ့စည်းပေါ့တောင်သူလယ်သမားဖွဲ့စည်းလေးတွေပေါ့နော်အဲအဲ့ခါကျတော့သူတို့ကဘာလုပ်လိုက်လဲဆိုတော့အဲ့ area တွေမှာဥပမာ hectare 1000 2000 လောက်ဧကာအဖြစ်ဆိုကျွန်တော်တို့2000 2500 လောက်အဲအဲ့ဒါမျိုးတွေကိုသူလေသမားတွေကိုစီယုံပြီးတော့လေသမားတွေအတွက်ကိုမြည်တွေကိုအကုန်ပြုပြင်ပေးတာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကအဲ့ရညွှန်ကြားမှုတစ်ချုပ်တရားကိုကျွန်တော်မေးရပါတော့ခင်ဗျားတို့ဒီလိုလုံးတိုက်တဲ့အခါကျတော့သူတို့ရဲ့လေပိုင်ဆိုင်မှုကလည်းအဲ့လိုပဲဒီကားလေးတွေနည်းနည်းလေးတွေဖြစ်တဲ့အခါကျတော့ပြဿနာမတက်ဘူးလားပြောလိုက်တော့တက်တာပေါ့တဲ့တော်တော်ကိုလှုပ်ယူရတယ်တဲ့ဒီကားလေးကြီးရတော့တော်ခက်တယ်ပေါ့နော်ဒါပေမဲ့သူတို့စနစ်တကျသူတို့ထိန်းချောင်းပြီးတော့ဒီဖွဲ့တွေကိုသူတို့ collective farming သဘောမျိုးလုံးလိုက်တဲ့အခါထောင်ထဲချီတဲ့လေဟီကာကြီးကဟိုလုပ်ငန်းရှင်တွေအတွက်လည်းတစ်ဖက်တစ်လမ်းမျက်စိကျစရာတွေဖြစ်လာတယ
်။လေမင်းအေးကနည်းနည်းပဲပိုင်ဆိုင်တဲ့လေသမားတွေစုပေါင်းပြီးစုပေါင်းလေရအဖြစ်နဲ့လောက်ကင်ကြတဲ့အခါမှာလေကွင်းဟာကြီးမားတဲ့လေကွင်းဖြစ်သွားပြီးအကျိုးကျေးဇူးကိုခံစားကြတာပါ။ဗီယက်နမ်လေရတွေစုပေါင်းလေရဖြစ်ရောက်သွားတဲ့အခါသူတို့ရဲ့တူးတက်မှုအတွက်အရင်အနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေဘက်ကဘလို့မျက်စိကျစရာတွေဖြစ်လာတာပါလဲ
သူတို့အုပ်စုလိုက်ဖြစ်တဲ့အတွက်ကြောင့်မလို့ဥမာလေယာဉ်သုံးကရိယာဝန်ဆောင်မှုပေးတဲ့ထွန်ဆက်ကုမ္ပဏီတွေမြေပြင်တဲ့ကိစ္စတွေအကုန်လုံးဒါအုပ်စုလိုက်သူတို့ contract သဘောမျိုးလုပ်လို့ရသွားတယ်။နောက်ကောက်ဆိုင်ချိန်ရလို့ရှိရင်လည်းဒါကောက်ဆိုင်တဲ့ setting နဲ့စိုက်မယ်။မစိုက်ရင်လည်းကျေကင်းပေါ့နော်။ပြီးလို့ရှိရင်မြေဩဇာကုမ္ပဏီတွေကလည်းသူတို့နဲ့စာချုပ်ချုပ်တယ်။အာဏာတွေလည်းဒီလိုအုပ်စုလိုက်ဖြစ်တဲ့အတွက်ကြောင့်ငွေကြေးပိုင်းမှာအစသူတို့ရဲ့ခိုင်မာမှုတွေရှိလာတဲ့အခါကျတော့ချီးကျင်လာတယ်။နောက်ပြီးရိတ်တဲ့သိမ်းတဲ့အခြေအနေဆိုလည်းဒါကုန်ပိုင်းကုမ္ပဏီတွေကသူတို့နဲ့ကြိုတင်ပြီးစာချုပ်ချုပ်ပြီးတော့သူ့အချိန်နဲ့တပြေးညီချုပ်ပြီးတော့ဒီဝန်ဆောင်မှုတွေပေးတယ်ထွက်လာတဲ့ဒီစဘာကိုသူတို့ဒီပိုင်ဆိုင်မှုဥလိုက်ပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်အရာဥမာနေဤကပိုင်တဲ့သူ့အချူကဘလောက်ရာခိုင်လို့ဤကများတဲ့လို့ကဘလို့အဲအဲ့မှာသူတို့ကစီမံခန့်ခွဲတဲ့အဖွဲ့အနေပြီးတော့ the whole process ကိုသူကစီမံခန့်ခွဲသွားတယ်အဲ့ဒါကိုဒီဌာနကနေပြီးတော့သူထိန်းချောင်းပြီးတော့ငွေကြေးကိုဘလို့စီမံခန့်ခွဲရလဲအကုန်လုံးသူတို့တင်တဲ့နေပြီးတော့လုပ်ပြီးတာပေါ့အဲနောက်တစ်ခုကဒါတွေအတွက်ဆုံးရှုံးမှုမရှိအောင်လဲတစ်ပတ်က insurance program နေနဲ့သူတို့ကထိန်းထားတယ်ပေါ့အဲအဲ့ဒါမျိုးလေးတွေလုပ်ပြီးတော့ထွက်လာတဲ့စဘာတွေလည်း export company တွေကတခါတည်းသူတို့နဲ့စာချုပ်ချုပ်ပြီးတော့ဈေးနှုန်းအစားအမှတ်ခံချက်ပြီးရှိလာတဲ့ခါကျတော့ဒီ contract sanity ဖြစ်လာတာပေါ့နော်ဒါမျိုးလေးတွေကကျွန်တော်တို့အစီအမံလဲမဖြစ်နိုင်ကြမှာမရှိဘူးလို့ကျွန်တော်မြင်တာပေါ့
မြန်မာနိုင်ငံမှာတချို့ဒေတာတွေဆိုရင်ဆက်တွေကိုအသုံးပြုလာတာရှိပေမဲ့အားလုံးကိုခြုံကျင်တော့လက်မှုလေယာအဆင့်မှာပဲရှိနေသေးတာပါဒီလိုလက်မှုလေယာအခြေအနေကနေတိုးတက်လာရင်မှလေကွင်းတွေရဲ့အနေအထားကိုပြောင်းပြစ်ဖို့လိုနေတာမို့လက်ရှိအဆိုအရကအခုခါမှာမီယိုဖလာလောက်ကွက်ငယ်လင်းနေတွေကိုဆက်မှုလေယာဆနစ်တကျဖော်ထုတ်ဖို့အတွက်ရေရိုရေရှိစီမံကိန်းတွေချပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ်လက်ရှိမှာလင်းရမြေတွေဟာစိုက်ပျိုးဖို့ရေမွန်ရေထွက်မကောင်းတာကစပြီးဆန်စပါးတည်ယူဖို့ဆောင်ရင်အတွက်ပါလမ်းကောင်းကောင်းမရှိတာလိုမျိုးပြုပြင်စရာတွေကအများကြီးရှိနေသေးတာပ
ါပိုင်ဆိုင်မှုတွေကိုတချို့ကမဲ့ပြီးတော့အဲ့ဒါလေးကိုထိမ့်သိမ့်မျိုးမပြုတ်ရင်မပြောင်းလဲခြင်းတဲ့အခါကျတော့တချို့တွေကတော်တော်ခက်ခဲခက်ခဲရှိနေသေးတာကိုတွေ့ရတယ်ဒါပေမဲ့အဲ့လိုနှိမ့်နိုင်ပြီးတော့အကွက်စနစ်ကြီးပေါ်လိုက်တဲ့အခါကျတော့မိမိလေကွက်ကိုမိမိအချိန်နဲ့ရင်းညီဝင်လို့ထွက်လို့ရတယ်စက်တီလည်းဝင်လို့ထွက်လို့ရတယ်အဲ့တဘောမျိုးအဲ့ဗီယက်နမ်မှာဆိုလဲတာသူတို့အနေနဲ့တတလုံးမရဘူးတဲ့ပတ်စံတွေကိုရလာကြတယ်ဆိုတော့သူတို့အများကြီးအလုံးလုံးလို့ရသွားတယ်ပေါ့နော်ကျွန်တော်ဆိုအဲ့မှာကြည့်ခဲ့တဲ့လေကွက်တွေဆိုရင်ငကူတော့သူတီးတီးလေးတဲ့ကွက်ကလေးနောက်ပိုင်းကျတော့တခါလေးဟက်တာကွက်ကြီးတွေများတခါလေးအဲ့မှာကွန်ဘိုင်းတစ်စီးပေါင်းနေပြပြလေးကိုမြင်ရတော့တဲ့အခြေအနေကြီးကိုသူတို့ကွက်တွေကကြီးကုန်လာအဲ့တော့ဘာပဲပြောပြောအလေးလွင့်နေသွားတယ်ဆက်တီဆွမ်းဆောင်ရည်ပူကောင်းလာတဲ့အချိန်တွေပူပြီးတော့ကျုံလာတယ်လုပ်ငန်းတွေတွင်ကျဲလာတယ်ဒီအားတာချက်တွေကဗီယက်နမ်နိုင်ငံခုခါမှာတို့စံတန်ညီမောင်းခုနှစ်တန်းလောက်ထူနိုင်နေဆိုတာဒါကျုံမတန်ရအောင်မရှိဘူးပေါ့နော်ဒါမျိုးကိုကျွန်တော်တို့အနေနဲ့လဲဖြစ်စီရင်ပါတယ်ခင်ဗ
ျလဲကွက်တွေကိုအစနစ်ကြက်နဲ့အကွက်ဖော်ပြီးတော့စိုက်ဖို့လို့အတွက်အစိုးရကနေပြီးတော့တာဝန်ခံပြီးတော့လုပ်ပေးရမှာပေါ့နော
်ဟုတ်တယ်ဟုတ်တယ်ဟိုမှာတော့အစိုးရကလုပ်ပေးတယ်အဲ့နေရာမှာတော့ခုနပြောတဲ့ကမ္ဘာဘဏ်တို့ EDB တို့ရဲ့အကူအညီတွေလဲတို့ရယူမှာပေါ့နော်နောက်သူတို့မှာ international funding တွေ international အကူအညီတွေကကျွန်တော်တို့မြန်မာနိုင်ငံပြီးခဲ့တဲ့အစိုးရလက်ထက်လောက်တွေကသူတို့မှာဒါတော်တော်လေးအခွင့်အရေးတွေရခဲ့တာပေါ့နော်ဒါကြောင့်မို့လို့လဲသူတို့ရအရန်တူတက်သွားတာပေါ့
လေယာဉ်မြေကိုအခွက်ချစိုက်ပျိုးပြီးအထွက်တိုးလာတဲ့အချိန်မှာရလာတဲ့စပားတွေမပျက်စီးစေဖို့အချောက်ခံဆက်တွေကိုတုံးတာဟာအကောင်းဆုံးနည်းဖြစ်ပါတယ်။ဆန်ဆက်တွေမှာအချောက်ခံဆက်တွေတုံးပြီးစပားတွေမပြည့်စုံအောင်ချိန်မီလုပ်ပေးနိုင်တယ်လို့လဲသမားတွေကလည်းတနိုင်တစ်ပိုင်းအချောက်ခံဆက်တွေတုံးပြီးခုထက်ကုန်မပြည့်စုံအောင်ကာကွယ်နိုင်ပါတယ်။ဒီနေရာမှာအရင်းကြီးကစကားပြောတတ်ပေမဲ့စူပေါင်းလေယာစနစ်နဲ့လုပ်တဲ့အခါလဲသမားတဦးချင်းစီအတွက်ငွေရင်းသိမ့်ဆိုင်ဆရာမလို့ပဲအလုပ်ဖြစ်နိုင်ပါတယ်လို့ဆိုပါတယ်။
ဒီသမားရည်အတွက်ဆိုရင်တော့ကျွန်တော်တို့ဘာလုပ်လို့ရလဲဆိုတော့ဥပမာကျွန်တော်တို့အခုတိဆောက်ပေးနေတဲ့အချောက်ခံဆက်တွေဒီတန်ဖိုးသိမ့်မမြင်ပါဘူး။အဲအဲ့နေရာမှာကျွန်တော်တို့ကြေးဝါလိုက်ပေါ့ ownership ပေါ့ဥပမာလေသမား10ယောက်စုပေါင်းရင်းနှီးမြှုပ်နှံမလား15ယောက်ရင်းနှီးမြှုပ်နှံမလားအဲအဲ့ခါကျတော့ဘာပဲပြောပြောတယောက်ကဝင်တော့ဝင်ဖို့ဘာမှမဖြစ်တော့ဘူးညာ။အလုံးသဘောတူညီခြင်းနဲ့ဒီအောင်ဘယ်လိုစီမံခန့်ခွဲမလဲဆိုတဲ့ကိစ္စပဲနည်းနည်းညှိနှိုင်းမှုလိုပါတယ်။အဲဒါမျိုးလေးတွေစုပေါင်းလုပ်လိုက်ရင်တယောက်မှရင်းနှီးမြှုပ်နှံကိုဘယ်လောက်မှမလိုပါဘူး။ဒါတွေကလုံနိုင်ပါတယ်။နောက်တစ်ခုကအခုခါမှာဖြစ်နိုင်ကြတာချို့သော international ဖွဲ့စည်းတွေကနေငွေကြီးထောက်ပံ့ပေးတာတို့ဒါတွေကအခွင့်အလမ်းတွေရှိလာပါပြီ။နောက်တစ်ခုကကျွန်တော် SME နဲ့ပတ်သက်တဲ့ဒီလယ်သမားတွေအနေနဲ့ဖြစ်နိုင်ကြတာသူတို့အနေနဲ့ဒီလုပ်ငန်းကိုဘယ်လိုအကောင်အထည်ပုံမလဲဒီငွေကြီးကဘယ်လောက်ကာလအတွင်းမှာပြန်ရောက်ဒါလေးတွေကဟိုပန်းနေဆိုလဲဒါပံ့ပိုးပေးလို့ရနိုင်တဲ့အခြေအနေတွေရှိလာပါပြီ။အဲ့တော့သူတို့အနေနဲ့တိကျကပါလဲဆိုလုံးချင်စိတ်ပဲရှိပူပါတယ်ကျွန်တော်တို့ဘက်ကဒီပညာပိုင်းမျိုးဘယ်လိုစီမံခန့်ခွဲမလဲဒီဘယ်လိုအကျိုးရှိအောင်လုပ်မလဲဆိုတာ package လိုက်ကိုကျွန်တော်တို့ပညာပြီးလို့ရတယ်သင်ပြီးလို့ရတယ်စောင့်ပြီးလို့ရတယ်ပေါ့နော
်ဦးမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်
စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။နိုင်ဂျီးရီးယားနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စိုက်ပျိုးရေး၊အုပ်ချုပ်ရေးအစရှိတဲ့ကဏ္ဍတွေအတွက် American ပြည်ထောင်စုရဲ့ထပ်ဆောင်းအကူအညီတွေရရှိပါလိမ့်မယ်။ American ပြည်ထောင်စုနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကြား2015ခုနှစ်ကလက်မှတ်ရေးထိုးထားခဲ့တဲ့ဖွံ့ဖြိုးမှုအကူအညီပေးရေးသဘောတူညီချက်ပါကြီးမှန်းချက်တွေဆက်လက်အကောင့်ထဲပေါ်နိုင်မှုအတွက်နိုင်ဂျီးရီးယားနိုင်ငံကိုထပ်ဆောင်းအကူအညီအမေရိကန်ဒေါ်လာ86သန်းထောက်ပံ့ပေးမှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID အဖွဲ့ကကြေညာပါတယ်။ထောက်ပံ့ကူညီမှုအစ်တဲကထက်ဝက်နီးပါးဖြစ်တဲ့ဒေါ်လာ44သန်းကိုပက်ဖာလို့ခေါ်တဲ့တမရရဲ့အရေးပေါ် AIDS ကေဇေးရေးစီမံကိန်းကတဆင့် HIV AIDS ထိန်းချုပ်ရေးအစီအစဉ်အတွက်ကူညီထောက်ပံ့ပေးမှာဖြစ်ပါတယ်။ ကျန်တဲ့အကူအညီတွေကိုတော့နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသရဲ့ရာသီဥတုတန်းခံနိုင်ရေးစိုက်ပျိုးရေးနဲ့စီးပွားရေးကုန်ထုတ်စွန့်အားတိုးတက်ရေးတို့အတွက်အမေရိကန်အစိုးရရဲ့ Feed the Future အစီအစဉ်ကတဆင့်အကူအညီပေးမှာဖြစ်တယ်လို့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ရှိဖို့တန့်ရှင်းတဲ့ရေနဲ့အညစ်အကြေးဆွန့်ပစ်မှုအခြေခံအဆောက်အုံတွေကောင်းမွန်ရေးအဆရှိတဲ့ကဏ္ဍတွေကိုအကူအညီပေးမှာဖြစ်ပါတယ်။အခုလိုအစ်စ်ထက်မှန်ပေးတဲ့ရန်ပုံငွေနဲ့ပါဆိုရင်9နှစ်တာကာလအတွက်အကူအညီပေးရေးသဘောတူညီချက်ရအမေရိကန်ပြည်ထောင်စုကပေးအပ်တဲ့စုစုပေါင်းအကူအညီဟာဒေါ်လာ108.5သန်းရှိသွားပြီဖြစ်ပါတယ်။ USAID အဖွဲ့ဟာ2020ခုနှစ်အထိဆက်လက်လှုပ်ဆောင်သွားမယ့်အကူအညီပေးရေးသဘောတူညီချက်ကိုနိုင်ဂျီးရီးယားဘန္ဒာရေးနဲ့အမျိုးသားစီမံကိန်းဝန်ကြီးဌာန၊ကျန်းမာရေးဝန်ကြီးဌာန၊စိုက်ပျိုးရေး၊စွမ်းအင်၊ပညာရေးနဲ့အစိုးရအဆင့်ဌာနဆိုင်ရာတွေနဲ့ပူးတွဲပြီးတော့အကောင့်ထည့်ဖို့ဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာဖွံ့ဖြိုးရေးရန်ပုံငွေထပ်ဆောင်းအကူအညီကိုနိုင်ဂျီးရီးယားနိုင်ငံအတွင်းပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးအစားအစာမလုံလောက်မှုနဲ့ကြုံတွေ့နေရတဲ့ဒေသတွေကိုလူသားချင်းစာနာမှုအထောက်အကူတွေထောက်ပံ့ပေးနေပါတယ်။အမေရိကန်ဆိုရဟာ USAID အဖွဲ့ကတဆင့်2018ခုနှစ်အတွင်းလူသားချင်းစာနာမှုအထောက်အကူဒေါ်လာ 926.8 သန်းပေးအပ်ခဲ့ပြီးတော့ဒေတာတွေမှာတစ်ကြိမ်တည်းနဲ့အများဆုံးလူသားချင်းစာနာမှုပေးတဲ့အလှရှင်နိုင်ငံအဖြစ်ဆက်လက်ရှိနေပါတယ်။အခုလိုအကူအညီအသစ်တွေထပ်မံပေးအပ်နေခြင်းကအမေရိကန်ပြည်ထောင်စုနဲ့နိုင်ဂျီးရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးဆက်လက်ခိုင်မြဲနေဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြသနေပါတယ်လို့ USAID နိုင်ဂျီးရီးယားဆိုင်ရာဒုတိယအကြီးအကဲဖြစ်တဲ့ဂျူလီကိုနန်ကပြောပါတယ်။ကျွန်ုပ်တို့နဲ့နိုင်ဂျီးရီးယားနိုင်ငံတို့ကြားခိုင်မြဲတဲ့မိတ်ဖက်ဆက်ဆံရေးကြောင့်နိုင်ဂျီးရီးယားနိုင်ငံကကြိုးပမ်းအားထုတ်နေတဲ့ကျန်းမာရေး၊ပညာရေး၊စိုက်ပျိုးရေးနဲ့အုပ်ချုပ်ရေးစနစ်တွေပုံမကောင်းမွန်လာအောင်အထောက်အကူပြုစီမှာဖြစ်တယ်လို့လည်းပြောကြားသွားကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုပြင်ပြလို့ပြပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ဖန်စီတရားဆွဆုခံနေရတဲ့ရိုက်တာသတင်းထုတ်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုစာသာပေးနေကနယူးယောက်မှာကျင်းပတဲ့ခန္ဓာတခုအတွင်းရိုက်တာသတင်းဌာနကဘေရွန်ဆုချီးမြှင့်လိုက်ပါတယ်။ဒီဆုဟာတီကြီးဖြောင်းမတ်မှုနဲ့စာနယ်ဇင်းအရေးအသွေးပြေဝမှုဆိုတဲ့ writer သတင်းဌာနရဲ့နေဆိုင်တဲ့အစင်လာပေါ်အခိုင်အမာတက်တည်ပြလှုပ်ဆောင်တဲ့သတင်းတော့တွေကိုဂုံပြုချင်းမြင့်တဲ့အထူးစုတစုဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဒီဇင်ဘာလ12ရက်နေ့ကတည်းကဖမ်းဆီးပြီးတရားစွဲဆိုထားတာပါ။သူတို့တို့ဦးဟာကဘာလုံးဆိုင်ရာအရေးကြီးတဲ့လုပ်ငန်းကိုပျောက်မြောက်စွာလုပ်ခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းအတွင်းကြီးမားတဲ့ကိုကျော်စွတ်မှုပြုလုပ်ခဲ့ကြတဲ့အကြောင်းတဲ့င်းလိုလောက်ခွင့်ဘာကြောင့်တိတ်ကိုအရေးကြီးတယ်ဆိုတာသူတို့လို့ဆောင်ချက်ကနေပြသခဲ့ကြကြောင်းသူတို့စိုးရွားစွာကြုံတွေ့ရတဲ့ကာလတစ်ချောင်းသူမတူတဲ့ရဲစွမ်းတက်တီနဲ့ခံနိုင်စွမ်းတို့နဲ့လှုပ်ဆောင်ခဲ့ကြကြောင်း Riders တရင်တော်တွေအဖြစ်သူတို့ရဲ့သူမတူတဲ့လှုပ်ဆောင်ချက်ကိုကျွန်တော်တို့ကွန်ပျူတာနဲ့အမျှကျွန်တော်တို့ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုသတိရနေကြောင်းဘေရွန်ဆုပေးရဲ့ချင်းမြင့်ချိန်မှာ Rider တရင်ဌာနဥက္ကဋ္ဌနဲ့ Editor ချုပ် Steve Adler ကပြောသွားပါတယ်အဲ့ဒီစုပေးပွဲခန်းနာမှာ writer သတင်းဌာနရဲ့မြန်မာနိုင်ငံဘူရိုအကြီးအကဲ Anthony Slokowski ကသူတို့ကိုစားစုဖို့လက်ခံရယူခဲ့ပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့အပိခရရဲ့စေရေးသဘောတူစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ပြီးရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးအတွက်ခြေနေကောင်းတွေဖန်တီးနိုင်ဖို့မြန်မာနိုင်ငံကသက်ဆိုင်သူတွေအားလုံးကြားအငင်းပွားတာတွေကိုဆွေးနွေးညှိနှိုင်းမှုကနေတဆင့်ငြိမ်းချမ်းစွာဖြေရှင်းနိုင်မယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကြားရေးဌာနကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။ဒီကနေ့နဲ့သတင်းအချင်းချုပ်စီစဉ်ကိုတင်ဆက်သွားတာပါထုတ်လုပ်ရေးမှုကတော့မဆုမြတ်မွန်ဖြစ်ပါရဲ့ရှင်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.